ရခိုင်ကျေးဇူးတော်ချီးမွမ်းပါတယ်အာကျွန်တော်ဒီအတင်းတော်ကိုလာပြီးတော့မှဝင်ငားရလိမ့်မယ်လို့လည်းကျွန်တော်မထင်ပါဘူးသို့တော့ဖျားဟာသူ့အချိန်မှာသူ့ရဲ့အလုပ်ကိုသူ့ရဲ့အကြံစီနဲ့စီစဉ်ညှိနှိမ့်တော်မူသောဖျားဖြစ်တယ်အဲ့တော့ဒီနေ့ကျွန်တော်ဒီနေရာကိုရောက်လာခြင်းသည်ကျွန်တော်အတွက်လည်းဖျားပေးတဲ့ကောင်းချီးဖြစ်တယ်လို့ဒီမှာရှိတဲ့ညီကောင်မတို့အယောက်ဆရာရင်အတွက်လည်းဖျားသခင်ရဲ့မင်္ဂလာကိုခံစားစေတဲ့ဖျားသခင်ရဲ့အချိန်နိုင်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ဆောဆောဟိုပြောသွားတဲ့ဇာတ်ကားတွေထဲမှာပေါ့နော်ကျွန်တော်နားမလည်တဲ့ဇာတ်ကားတွေအများကြီးပါတယ်အများကြီးဆိုတော့လည်းဘယ်လောက်လဲဆိုအကုန်လုံးနားမလည်ပါဘူးကျွန်တော်နားလည်တာဟာလေလုယာနဲ့အာမင်တော့ကျွန်တော်ကောင်းကောင်းနားလည်တယ်နော်အဲ့တော့ကျွန်တော်တို့ဟလာလူမျိုးတွေ क्वे ပေမဲ့ကျွန်တော်တို့ကိုးကွယ်တဲ့ဖခင်မ क्वे ပါကျွန်တော်ကိုးကွယ်တဲ့ဖခင်တဆူဒီတော်ဖခင်ဖြစ်တယ်ကျွန်တော်တို့ကိုကယ်တဲ့ဖခင်ဖြစ်တယ်ကျွန်တော်ဘာသာစကားတွေ क्वे ပေမဲ့လည်းကျွန်တော်တို့ကိုပြောတဲ့ဖခင်စကားကတော့မ क्वे ပါဘူးအဲ့ဒါတမာတရားဖြစ်တယ်ဒါကြောင့်ဒီနေ့ဒီနေရာမှာကျွန်တော်တမာတရားကိုခံယူဖို့လာပြီးဆွေးယုံကြတဲ့အခါမှာငါ့ကိုဖခင်ပါပြောမလဲအဲ့ဒါကျွန်တော်တို့ကိုယ့်ကိုယ်ကိုပြန်ပြီးစစ်ဆေးဖို့ဖြစ်ပါတယ်ကိုယ့်ကိုယ်ကိုပြန်ပြီးစင်ကြင်ဖို့ဖြစ်ပါတယ်ဒါကြောင့်ကျွန်တော်ယုံကြည်သူတွေကတရားဟောချက်နားထောင်ရင်အရင်ပဲစေတနာကောင်းကြတယ်သူများအတွက်နားထောင်ပေးကြတယ်နော်သူများအတွက်နားထောင်ပေးတယ်ဒီတရားဟောချက်ဆိုရင်ငါအိမ်နာလူနဲ့ဆိုအကိုက်ပဲမိမကြားလာနင့်ကိုပြောနေတာအဲအဲ့လိုမျိုးပေါ့ယောက်ျားအဲ့ဒါနင့်ကိုပြောတာဆိုတော့ကျွန်တော်တို့သူများအတွက်နားထောင်တယ်နော်ဆိုတော့ဖခင်ရဲ့စကားဆိုတာကိုယ့်ကိုအရင်ကြားစေတယ်ဆိုတာအရင်ဆုံးကိုယ့်ကိုသိစေခြင်းလို့ဖြစ်တယ်အရင်ဆုံးကိုယ့်ကိုသိစေခြင်းနဲ့ဆိုတာအရင်ဆုံးကိုယ့်ကိုနားထောင်စေခြင်းလို့ဖြစ်တယ်အရင်ဆုံးကိုယ့်ကိုနားထောင်စေခြင်းနဲ့ဆိုတာအရင်ဆုံးကိုယ့်ရဲ့အတ္တထဲမှာတိုးတက်ခြင်းကိုဖြစ်စေဖို့နဲ့တသက်ကိုထင်ရှားစေဖို့ဖြစ်ပါတယ်အဲ့ဒီလိုတိုးတက်ခြင်းတသက်ထင်ရှားခြင်းကိုဖြစ်စေတဲ့အခါမှာဖခင်စီကနှုတ်ကပတ်တော်အားဖြင့်ဖခင်ခံစားစေခြင်းနဲ့မင်္ဂလာကိုကျွန်တော်တို့အရင်ခံစားရမှာဖြစ်တယ်အာမင်အဲ့တော့အရင်ဆုံးသူများအတွက်ကျွန်တော်တို့မစင်စားပါနဲ့ကိုယ့်ကိုဖျားချားစေတာဖြစ်တဲ့အရင်ဆုံးကိုယ့်အတွက်ဖြစ်တယ်အာမင်အဲ့တော့ဖျားစကားဆိုတာတစ်ခါလေကြည့်ရင်နားထောင်ကောင်းလိမ့်မရှိပါဘူးနော်လူဆိုတာတော့ဘယ်လိုပဲပြောပြောပေါ့နော်နားထောင်ကောင်းတဲ့စကားကိုကြားချင်ကြပါတယ်ဒါပေမဲ့ဖျားစကားဆိုတာအမြဲတမ်းနားထောင်မကောင်းပါဘူးဟလာအဲကပောက်ချန်ထဲမှာဖျားကပြောတယ်ဧကံအမှန်တေးရမယ်နော်အကယ်၍များကျွန်တော်တို့ဘေးနားလူကိုတေးမယ်နော်လို့ပြောဘယ်သူကြိုက်မလဲနော်နေတေးမယ်နော်ဆိုဘယ်သူမှမကြိုက်ဘူးဒါပေမဲ့ဒါဖရားစကားဖြစ်တယ်။ဘာဖြစ်ရင်တေမှာလဲအတလူကြီးတေမယ်လို့တော့မပြောပါဘူး။ဒီအသီးကိုကောင်းမကောင်းတေချောင်းရအပင်အသီးကိုမစားနဲ့စားတဲ့နေ့မှာအေကံအမှန်တေမယ်လို့ဖရားပြောတယ်။အဲ့ဒီစကားဟာနားထောင်လို့တော့မကောင်းပါဘူး။သို့တော့နားထောင်ရင်အသက်တာကောင်းသွားမယ့်စကားဖြစ်တယ်။အာမင်။ဒီခါလေးကျရင်ကျွန်တော်တို့ရဲ့မျှော်လင့်ချက်ကငါ့ကိုဖရားကနားထောင်ကောင်းမယ့်စကားလေးပြောဖို့ကိုယ်နားထဲမှာအစဉ်ပြေတဲ့စကားလေးကိုယ်နားထဲမှာတကယ်ကိုခြုံမြင်တဲ့စကားလေးကိုကြားခြင်းနဲ့ဖရားကလည်းကျွန်တော်တို့ကိုအမြဲတမ်းနားခတဲ့စကားကိုမပြောခြင်းပါဘူး။ဒါပေမဲ့တခါတလေကြာရင်ကျွန်တော်တို့လမ်းလွဲနေတဲ့အခါကျွန်တော်တို့မှားနေတဲ့အခါကျွန်တော်တို့ဟလာမှားရင်းနဲ့ရွေးချယ်မှုတွေကိုလှုပ်လို့ဆုံးရှုံးမဲ့အရာကိုမြင်တဲ့အခါမှာဖခင်ကကျွန်တော်တို့မကြားချင်တဲ့စကားကိုပြောရလိမ့်ရှိတယ်။ဘာကြောင့်မကြားချင်တဲ့စကားပြောရလဲ။အဲ့ဒီမကြားချင်တဲ့စကားကပဲကျွန်တော်တို့အသက်တာကိုမှန်တဲ့လမ်းပေါ်တက်မှတ်ပေးမှဖြစ်တယ်။အာမင်။အဲ့တော့လူဆိုတာကိုမှားတာကိုမှားမှန်းမသိဘဲနဲ့မှန်တယ်လို့ထင်နေတဲ့အချိန်မှာသူများကမှားတယ်လို့လာပြောရင်မကြိုက်ဘူး။ဒါသူသူကိုကိုပါပဲ။အဲ့တော့တုတ်တန်ကြတဲ့မှာဘာပြောလဲဆိုရင်အပြစ်ကိုပြတ်တတ်သောတရားသည်အသက်လမ်းဖြစ်တယ်။အပြစ်ကိုပြတ်တတ်သောတရားသည်အသက်လမ်းဖြစ်တယ်။အဲ့တော့အထိပယ်ကဘာလဲဆိုတော့လူတယောက်ကိုတကယ်ချစ်တယ်ဆိုရင်အဲ့ဒီလူမှားနေတဲ့အခါမှာအဲ့ဒီလူရဲ့အသက်တာမှာအဲ့ဒီအမှားကြောင့်ရလာမဲ့စိုးကျိုးကိုတိတိကျကျနဲ့မပြောဘဲနေမှာလား။အဲ့ဒီလူကကြောက်ထဲကြမဲ့လမ်းကိုသွားနေတယ်။အဲ့ဒီကြောက်ထဲကြမဲ့လမ်းကိုသွားနေတာကိုကိုတိပြီးတော့မှตั๋วပြောတယ်ตั๋วပြောဖို့စဉ်းစားတဲ့ခါမှာ तू ငါตั๋วပြောလို့မုန်းသွားမယ်ဆိုရင်ဘယ်လိုလုပ်မလဲဆိုပြီးတော့မှအမုန်းခံရမှာဆိုလို့မပြောဘဲနေမှာလားကိုသိစ်ချစ်တဲ့သူဆိုရင်တော့မပြောဘဲဘယ်နေမှာမလဲကိုကို तू မုန်းတာတဲ့ तू ဆုံးရှုံးသွားမှာကိုကိုပူဆိုးရိမ်တယ်အာမင်ဒါကြောင့်ဖခင်ရဲ့စကားတော်ဟာတစ်ခါလေကျရင်တိတ်ချုံမင်းတယ်လို့တစ်ခါလေကျရင်ကျွန်တော်ရဲ့အတ္တတာမှာချိုးဖဲ့ခြင်းခံရတဲ့အခြေအနေရှိပါတယ်ဒါကြောင့်ဒီနေ့ဒီနေ့ကြားမယ့်စကားဒီတချို့သောသူတွေအတွက်ဟလာနားထောင်ကောင်းကျင်ကောင်းမယ်ကောင်းကျင်မှလည်းကောင်းမယ်အဲ့ဒါတော့ကျွန်တော်အမမခံနိုင်ဘူးဘာကြောင့်လဲဖခင်နှုတ်ကပတ်တော်ကိုဖတ်တဲ့ခါမှာတချို့နေရာတွေမှာဖခင်ပြင်းပြင်းထန်ထန်သတိပေးတဲ့စကားတွေကိုကျွန်တော်တို့တွေ့ရတယ်တချို့နေရာတွေမှာလည်းအင်မတန်ချုံမိန်နဲ့အင်မတန်အားတက်စရာကောင်းတဲ့ဖခင်ရဲ့ဟလာနှစ်သိမ့်ပေးတဲ့စကားတွေတိဆောက်ပေးတဲ့စကားတွေကိုကျွန်တော်တို့တွေ့ရတယ်ကျွန်တော်အသက်တာမှာအားငယ်နေတဲ့အခါကျွန်တော်တက်တာတွေမှာစိတ်တက်ကြနေတဲ့ခါမှာဖခင်စကားကကျွန်တော်တို့ကိုခွန်အားပေးတယ်ကျွန်တော်တို့ကိုတက်မတ်စေတယ်ကျွန်တော်တို့ကိုထားရနိုင်အောင်ဖခင်ရဲ့စကားကတိဆောက်ပေးပါတယ်ဒါပေမဲ့ကျွန်တော်တို့တက်တာမှာလွဲမားနေပြီဟလာလမ်းချော်နေပြီဆိုရင်တော့ကျွန်တော်တို့တက်တာကိုပြန်ပြီးတော့မှမှန်တဲ့လမ်းကိုဘုရားသခင်ကတတိပေးတဲ့စကားနဲ့ပြန်ပြီးတက်မှတ်တယ်ဘုရားအဲ့တော့ဘုရားကကျွန်တော်တို့ရဲ့အတ္တတာကိုစကားပြောတဲ့အခါမှာ သူ့ကိုအမုန်းခံဖို့ဘုရားဝင်လေးလေးမရှိပါဘူးတခါလေကျရင်ကျွန်တော်သားသမီးတွေကိုကျွန်တော်သူတို့ကြိုက်တာမကြွေးဘူးကျွန်တော်သားလေးကအင်မတန်ချိုးဥစားချောကလက်ကြိုက်တယ်ချောကလက်ဘယ်လောက်ကြိုက်လဲဆိုအခုသူ့မှာတွားတောင်တိတ်အဲ့တော့ကျွန်တော်ရှိတဲ့ချိန်ဆိုရင်သူကချောကလက်တိတ်မစားရဘာဖြစ်လို့ဆိုကျွန်တော်မကြွေးဘူးဘာကြောင့်သူ့တွားတယ်အဲ့လောက်အချိန်နေဆိုတာကျွန်တော်မမြင်ခြင်းဘူးအဲ့တော့ကျွန်တော်ကသူ့ကိုချောကလက်စားခြင်းနဲ့ပပါလို့လာပြောရင်ကလေးတွေကတိတယ်မှာတိတ်ပြီးတော့မှချစ်စရာကောင်းအောင်လုပ်ပြတတ်တယ်ဒါမျိုးဆိုသူတို့သိပ်ကျွမ်းတယ်တင်စရာမလိုဘူးနော်သူတို့လိုချင်တာရဖို့ဆိုရင်ပပါကိုချစ်တယ်နော်ရွှေရှက်နဲ့လာနမ်းပြီးတော့မှသူကချောကလက်အဲ့တော့သူကသူနမ်းကျွန်တော်အနမ်းတော့အရင်ခံလိုက်တယ်ပပါကိုချစ်တယ်ဆိုပပါလည်းချစ်တယ်နော်ပြန်ပြောတယ်ပပါကကချောကလက်စားခြင်းနဲ့ဆိုရင်မစားရဘူးဆိုမျက်နှာချက်ချင်းပြတ်သွားတယ်ဘာလို့သူစားခြင်းလားမစားရသူမျက်နှာပြတ်တော့ကျွန်တော်ပျော်မလားဆိုကျွန်တော်မပျော်ပါဘူးသောတော့သူမျက်နှာပြက်ပြီးငိုသွားမှထက်သူ့တွားတွေပျက်စီးသွားမှကိုကျွန်တော်ပူဆိုးရင်လည်းဒါဖခင်မြစ်တာဖြစ်တယ်။ဒါကြောင့်တခါလေကြည့်ရင်သားသမီးတွေကကို့ပေါ်မှာဟလာငါ့ကိုငါ့အဖေကမချစ်ဘူးလို့ထင်သွားမှထက်ကို့စကားအားဖြင့်ကို့စကားကသူ့ကိုအလိုလိုက်လိုက်လို့သူဆုံးရှုံးသွားမှသူပျက်စီးသွားမှကိုဖခင်ကပူဆိုးရင်လည်းရှိပါတယ်။ဖခင်လည်းဒီတိုင်းပဲ။ဒါကြောင့်ဖခင်ဟာမာယွင်းနဲ့အတက်တာနဲ့ပတ်သက်ရင်ပြင်းထန်တဲ့သတိပေးခြင်းကိုလုပ်ပါတယ်ကျွန်တော်အားနေနေရင်ဘတော်မှာကျွန်တော်တို့အနာကနေမခွာဘဲနဲ့ဟလာကျွန်တော်ရဲ့အတက်တာကိုတိဆောက်ပေးဖို့ဝင်မလေးတဲ့ဖရားလည်းဖြစ်တယ်အာမင်အာမင်အဲ့တော့ဒီနေ့အာကျွန်တော်ရဲ့အတက်တာထဲမှာဒီနေ့ကြားရမယ့်နှုတ်ကပတ်တော်ဟာတချို့သောသူတွေအတွက်ငါ့ကိုဒဲ့စော်နေတာပဲလို့ထင်နေလိမ့်မယ်နော်ငါ့ကိုစောင်းပြောနေတာမဟုတ်ဘူးဒဲ့ဖရားစောင်းမပြောဘူးဖရားတက်တယ်ပဲပြောတယ်ဟလာလူပေါင်းတို့ဒီဒုစရိုက်ကိုပြည့်ပြဖျားသခင်ရှေ့တော်မှာအသေးပြက်ကြောက်ပြီးကုံပြီဘယ်သူမှလက်ညှိုးထိုးစရာပြလူအပေါင်းစုကုံသွားပြီလေအဲ့တော့ဖျားဟာဘယ်တော့မှဆောင်းမပြောဖျားတဲ့တယ်ပဲပြောတယ်အဲ့တော့တိုက်ဆိုင်မှုရှိရင်ကိုယ်ကိုတဲ့တယ်ပြောတယ်လို့မှတ်ပါအဲ့တော့နော်ဒီကလူတွေနဲ့ကျွန်တော်တခါမတွေ့ဘူးပါဘူးအဲ့တော့ဆရာနဲ့လည်းအခုမှပဲကျွန်တော်စကားပြောဘူးတာဖြစ်တယ်ဒါကြောင့်ဒီကလူတွေအကြောင်းကိုကျွန်တော်လုံးဝမသိပါဘူးအကယ်၍များဒီပြောနေတဲ့စကားနှုတ်ကပတ်တော်ထဲမှာတင့်ကိုပြောတယ်လို့ဆောင်းပြောတယ်လို့မထင်ပါနဲ့တင့်ကြောင်ကျွန်တော်မသိပါအဲ့တော့ဘုရားကတင့်ကိုတဲ့တဲ့ကြီးကိုတီးနေပြီဆိုတော့ကိုအောင်းမိပါအဲ့တော့ဒီနေ့ယေရမိနာဂတိကျမ်းခန်းကြီး16အငယ်5ကနေ8ထိကျွန်တော်ဖတ်ပါမယ်ယေရမိနာဂတိကျမ်းခန်းကြီး16အငယ်5ကနေ8ထိထာဝရဘုရားမိတ်တော်မူသည်ကလူကိုကိုးစား၍လူတတ္တဝါကိုအမိပြုသည်ဖြင့်စိတ်နှလုံးထင်း၌ထာဝရဘုရားထံတော်မှထွက်သွားတော်သူသည်ချိန်အပ်တော်သူဖြစ်၏ထိုသူသည်လွင်မြေ၌ရှိသောတစ်ပင်6ကဲ့သို့ဖြစ်၍ကောင်းကျိုးရောက်ချောင်းကိုမတိရအဘယ်သူမျှမနေသောစားမြေတွေ့6သောလွင်မြေ၌နေရလိမ့်မည်။ထာဝရဘုရားကိုကိုးစားသောသူထာဝရဘုရားကိုမိမိကိုးစားရအကြောင်းဖြစ်စေသောသူသည်ကောင်းကြီးမင်္ဂလာကိုခံအပ်သောသူဖြစ်၏။ထိုသူသည်ကယေရှုသောအရာ၌ဆက်၍မျက်နှာမှအမြင့်ဖြာသည်ဖြင့်ပူသောအရှိန်ရောက်ချောင်းကိုမတိအရွက်မညိုနွမ်းမိုးခေါင်သောကာလ၌စိုးရင်စရာမရှိဘဲအစဉ်အမြဲအသီးကိုတီးတက်သောအပင်နှင့်တူ၏အဲ့တော့ဒီကြမ်းမိုက်ကိုတော်တော်များများကြားဘူးမှာပါကျွန်တော်လူဆိုတာလေပထမကိုတိတ်ကြိုက်တယ်နော်ဘယ်နေရာမဆိုပထမပညာရေးမှာပထမငွေရေးကြေးမှာပထမအလုပ်မှာပထမယာတုမှာပထမအစွမ်းမှာပထမခွန်အားမှာပထမနာမည်ကြီးတဲ့နေရာမှာပထမအရင်ကြားခြင်းလားတည်တဲ့နေရာမှာတော့ပထမတော့ဘူးမှမဖြစ်ချင်နော်အဲ့တော့လူဟာပထမကြိုက်တယ်ဒါပေမဲ့ကျွန်တော်တို့မမေ့ရမှာကဘာလဲဆိုတော့ကျွန်တော်တို့မြေကြီးပေါ်မှာစပြီးမွေးလာကြတဲ့ကကျွန်တော်တို့ရဲ့ပထမမွေးခြင်းဟာအမင်္ဂလာနဲ့ရှင်ပြီးမွေးလာတယ်ဆိုတာမမေ့စေချင်ဘူးကျွန်တော်ပထမဆုံးအချိန်အမိဝန်ထဲကမွေးလာတဲ့ခါမှာအသက်ဆိုတာအင်မတန်မှလှပတဲ့အရာဖြစ်တော်ညာလဲကျွန်တော်တို့မွေးလာကြတဲ့ကဆလံ55မှာပြောတယ်ကျွန်တော်ဟာမွေးစားကပဲအပြစ်ဆွဲတယ်အမိဝန်တဲ့မှာဟာပြိတ္တတွေယူစင်မင်းအပြစ်ပါလျက်ရှိတယ်မွေးစားကပဲအပြစ်ပါတဲ့အမိဝန်တဲ့မှာပြိတ္တတွေယူစင်မင်းအပြစ်ဆွဲတယ်ဆိုတော့အပြစ်တရားကြီးအခါကတေချင်းဆိုတော့မွေးလာကြတဲ့ကကျွန်တော်တို့ကတေတံကြပြီးသားမွေးလာကြတဲ့ကကျွန်တော်တို့ကအမင်္ဂလာနဲ့မွေးလာခဲ့ကြတာဖြစ်တယ်အဲ့တော့တကယ်တမ်းတော့ကျွန်တော်တို့မြေကြီးပေါ်မှာဘလောက်ပဲပထမနေရာတွေရောက်ရောက်အဲ့ဒီပထမနေရာတွေမှာကျွန်တော်တို့တေချင်းနဲ့ရင်ဆိုင်ရဖို့ပဲရှိတယ်အချမ်းသာတဲ့မှာကျတော့ဘာကပိုကောင်းလဲဆိုဒုတိယပိုကောင်းတယ်နော်ဒုတိယပထမမွေးခြင်းထက်ဒုတိယမွေးခြင်းကတာရီကောင်းတယ်အာမင်ကာနမြို့မှာပထမစပြည့်ရေထက်ဒုတိယစပြည့်ရေက တာ၍ကောင်းတယ်ပထမယေရုရှလင်ထက်ဒုတိယယေရုရှလင်ကတာ၍ကောင်းတယ်အဲ့တော့ကျွန်တော်ရဲ့အသက်တာထဲမှာဒီနေ့ဒီလူနှစ်ယောက်ကိုကျွန်တော်တို့ကြည့်ရတဲ့အခါမှာဟဲ့လားဒီယေရမိ19အငယ်9ကနေ10မှာရှိတဲ့လူနှစ်ယောက်ရှိတယ်ပထမလူနဲ့ဒုတိယလူသင်ဟာဘာတူလဲဆိုတာဒီနေ့ကိုယ့်ကိုယ်ကိုစစ်ဆေးဖို့ဖြစ်ပါတယ်နော်ကျွန်တော်တော်တော်များများကပထမလို့ပြောရင်ဟလာဆော့ဆော့ပြောသလိုကောင်းတဲ့အရာတွေမှာအားလုံးပထမဖြစ်ချင်တယ်ဒါပေမဲ့ဖခင်ရဲ့နိုင်ငံတော်မှာတော့ဒုတိယဟာအရေးကြီးနေတယ်ပထမမွေးခြင်းပဲရှိပြီဒုတိယမွေးခြင်းမရှိရင်တေချာပေါက်ငရဲသွားလိမ့်မယ်နော်ပထမစပြည့်ရည်နဲ့ပထမစပြည့်ရည်ဆိုတာကတနည်းအားဖြင့်ပြောရင်လူလုတ်တဲ့စပြည့်ရည်ဖြစ်တယ်ဒုတိယစပြည့်ရည်ကခရစ်တော်လုတ်တဲ့စပြည့်ရည်ဖြစ်တယ်အဲ့ပထမစပြည့်ရည်ဆိုရင်လူလုတ်တဲ့ဟလာလူအကျံစီနဲ့သွားတဲ့အသက်တာထဲမှာပဲအသက်ရှင်နေရင်ကျွန်တော်အတ္တတာမှာစစ်မှန်တဲ့အောင်မြင်ခြင်းထာဝရကာလနဲ့ဆိုင်တဲ့အကျိုးကိုကျွန်တော်ခံစားရစရာအကြောင်းမရှိဘူး။ဒါပေမဲ့ခရစ်တော်လုပ်တဲ့စပြည့်ရည်တူတော့ဖခင်ရဲ့အကြံစီထဲမှာဖခင်ရဲ့စကားတော်ထဲမှာတွမ်းလာအသက်ရှင်ခြင်းကတော့ကျွန်တော်အတ္တတာကိုထာဝရနဲ့ဆိုင်တဲ့အကျိုးကိုခံစားရစေမှာဖြစ်တယ်။ဒီနေ့ယေရုရှလင်ကိုလူတိုင်းသွားခြင်းကြပါလေ။ကျွန်တော်လည်းအရန်သွားခြင်းတယ်။ဒါပေမဲ့ကျွန်တော်မြေကြီးပေါ်မှာရှိတဲ့ပထမယေရုရှလင်ထက်ထာဝရကာလမှာရှိတဲ့ဒုတိယယေရုရှလင်မြို့တစ်ကိုတာ၍ဆွဲလန်းတယ်။အာမင်။ဘာကြောင့်လဲအဲ့ဒါဟာအတေးတင့်တယ်ပြီးတော့မှဘုံနဲ့ပြည့်စုံတဲ့ခရစ်တော်ရဲ့သရိုသမီးရဲ့နေရာဖြစ်တယ်။ဒါကြောင့်ဒီနေ့နှုတ်ကပတ်တော်ထဲမှာရှိနေတဲ့ဒုတိယရဲ့အတ္တမျိုးတင့်ရဲ့အတ္တမှာရှိပြီလားဆိုတာကိုကိုကိုမေးဖို့လိုပါတယ်။အဲ့တော့ဒီကျမ်းပိုက်ကိုပထမဆုံးဖွင့်ထားတဲ့ဇာတ်ကားကဘာလဲဆိုရင်ထာဝရဖရာမိန့်တော်မူသည်ကပြောကြည့်ပါအောင်။အဲ့တော့ဖရာကဇာတ်ကားပြောတဲ့အခါမှာသူ့ကိုသူ address လုပ်တဲ့အခြေအနေတွေမတူဘူးတနည်းအားနဲ့တနည်းအားမတူဘူးအဲ့ဒါမောရှေကိုတခါကြည့်ရင်သူပြောတဲ့ခါမှာငါဟာအာဗြဟံအိဆက်ယာကုပ်ရဲ့ဖျားဖြစ်တယ်အဲ့ဒီကငါဟာအာဗြဟံနဲ့ပရိညင်ပြုတယ်အိဆက်နဲ့ပရိညင်ပြုတယ်ယာကုပ်နဲ့ပရိညင်ပြုတယ်မင်းနဲ့လည်းငါပရိညင်ပြုမဲ့ဖျားဖြစ်တယ်ပရိညင်ကိုတီစေတဲ့ဖျားဖြစ်တယ်တားဆင်မြေဆက်ပရိညင်ကိုစောင့်ထိန်တဲ့ဖျားဖြစ်တယ်အဲ့တော့ဗျာဖျားလေးဂျန်နိုင်မှာကျတော့အသင်းတော်ခုနှစ်ပါးကိုခရစ်တော်ကသူ့ကိုယ်သူနှုတ်ဆက်တဲ့ခါမှာသူ့ကိုယ်သူမိတ်ဆက်တဲ့ခါမှာတပါးနဲ့တပါးသူ့ကိုယ်သူဖော်ပြပုံမတူဘူးဘာလို့မတူလဲအဲ့ဒီအသင်းတော်ရဲ့လိုအပ်ချက်ပေါ်မှာမူတည်ပြီးတော့မှသူ့ကိုယ်သူယေရှုခရစ်တော်ကသူ့ရဲ့ဘွဲ့နာမကိုဖွင့်ပြပြီးတော့မှနှုတ်ဆက်လေးရှိတယ်အခုဒီနေရာမှာစကားပြောတဲ့ခါမှာဖခင်ကသူ့ကိုယ်သူဘယ်လိုပြောလဲဆိုရင်ထာဝရဖခင်မိတ်တော်မူသည်ကစကားတခွန်းဆိုတာနော်စကားတခွန်းဆိုတာအဲ့ဒီပြောတဲ့သူဟာဘယ်လိုလူလဲဆိုတဲ့အပေါ်အဲ့ဒီစကားရဲ့ခိုင်ခတ်မှုအဲ့ဒီစကားရဲ့တန်ဖိုးကမတူဘူးလမ်းမိတ်မှာမူးနေတဲ့အယက်သမားတယောက်ကမစ်သေးငရဲသွားမယ်လို့ပြောရင်တေယုံပါလားဧတေငရဲသွားငါသိကောင်းကင်သွားမယ်မြတ်ကြီးဟမ်ငါကောင်းကောင်းနေငါဘာမှမလုပ် तू ကမူးနေတယ် तू ကငါငရဲသွားမယ်ပြတင်းယုံမလားအဲ့တော့နောက်တစ်ခုစကားမတီးတဲ့လူတယောက်ရဲ့စကားကိုတင်းယုံမလားတိတ်ခါမရှိတဲ့လူတယောက်ဟလာတီးကြည့်မှုမရှိတဲ့လူတယောက်ရဲ့စကားယာဓူးမရှိတဲ့လူတယောက်ထန်တရားမရှိတဲ့သူတယောက်ရဲ့စကားကိုတင်းအလေးအနက်ထားမလားအခုဒီမှာကျွန်တော်တို့ဟလာဒီနိုင်ငံမှာနေတဲ့ခါမှာအခုဒီရက်ွက်ရှိတယ်ရက်ွက်မှာလည်းရက်ွက်ရဲ့ဟလာအုတ်ချုပ်နဲ့အုတ်ချုပ်ရည်နဲ့ဆိုင်တဲ့အာနာပိုင်ရှိတယ်ဒီယောဂနဲ့ဆိုင်တဲ့ဟလာအရေးကြီးတဲ့စာရွက်စာတမ်းကိုဒီရက်ွက်အာနာပိုင်ကရေးလာပြီဆိုရင်ကျွန်တော်တို့အဲ့စကားကိုအလေးနဲ့မထားလို့မရတော့စာတစောင်ထုတ်လာပြီအောက်ကအာနာပိုင်ရဲ့လက်မှတ်နဲ့လာပြီဆိုရင်ဟိုအရင်တုန်းကဆိုရင်ဟလာပုံအမိတ်ရဘသူဆိုရင်ကြိုက်ကြိုက်မကြိုက်ကြိုက်အဲ့ဒါကိုကျွန်တော်တို့ကနားထောင်ရတယ်နော်မြန်မာပြည်မှာဆိုရင်လေအိုအမေရဘာသူဆိုရဲအဲ့ဒါနားမထောင်လို့မရလက်မခံကျင်လည်းခံရတယ်။ဘာကြောင့်လဲသူအာနာရှိတဲ့သူကိုအဲ့တော့တဖြည်းဖြည်းနဲ့မြို့ရက်ွက်စင်ကနေမြို့နယ်မြို့နယ်စင်ကနေတိုင်းနဲ့ပြည်နယ်တိုင်းနဲ့ပြည်နယ်ကနေနိုင်ငံတော်အစစ်ဥပမာမြန်မာနိုင်ငံမှာဆိုရင်မြန်မာပြည်ရဲ့ဟလာနိုင်ငံတော်အတိုင်းအမြံပုံကိုကပြောပြီးဆိုရင်တကပါအခုကတနပါလုံးကဂိူးဆိုင်ပြီးကြည်ရတယ်။သူဘာပြောနေလဲ။သူဟာစကားတခွန်းကိုဟလာအလကားနေမပြောဘူးသူကအရေးကြီးတဲ့စကားကိုပြောလို့ရှိတယ်ဆိုခံယူထားတဲ့သူတော်တော်များများကကဘာတဝမ်းကနေသူ့ကိုကြည့်ရတယ်မြမပြည်တော်ကတော့အဓိကတယောက်မှုကိုဖြစ်စေတဲ့စကားတွေဖြစ်နေတတ်တယ်အဲ့တော့နိုင်ငံတော်တမနာပြောရင်လည်းဒီတိုင်းပဲဒီနိုင်ငံမှာဆိုရင်အခုမကြခင်မှာဟလာတမနာတစ်လာတော့မယ်အဲ့ဒီတမနာကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသူကအမိန့်ထုတ်လိုက်ပြီဆိုရင်ဒီစကားတခွန်းဒီအမိန့်တစ်ချက်ဒီအမေရိကန်တနိုင်ငံလုံးအတွက်တက်ရောက်မှုရှိတယ်။ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေ ဒီစကားဟာအမေရိကန်တနိုင်ငံလုံးအတွက်အရေးကြီးတဲ့စကားဖြစ်လာတယ်။အမေရိကန်နိုင်ငံသားတွေအတွက်အရေးကြီးတဲ့စကားဖြစ်လာမှာဖြစ်တယ်။အဲ့တော့ဒီနေ့ကျွန်တော်တို့ကိုဘယ်သူကစကားပြောနေတာလဲလို့ကိုယ့်ကိုယ်ကိုပြန်မေးဖို့လိုတယ်။အခုဒီနေ့ကျွန်တော်တို့ကိုပြောနေတဲ့ဖျားစကားဟာဘာနဲ့စတာလဲဆိုရင်ထာဝရဖျား။ဘာဖျားလဲ?ထာဝရဖျား။အတိတ်ဘယ်ကငါဟာထာဝရတည်တဲ့ဖျားဖြစ်တယ်။ငါစကားဒီထာဝရနဲ့ဆိုင်တဲ့စကားဖြစ်တယ်။ဒါကြောင့်ငါစကားရဲ့အကျိုးတည်လဲထာဝရဖြစ်တယ်။အဲ့ဒီစကားကိုညင်းပယ်ရင်ဘာကိုညင်းပယ်တာဆိုတော့ထာဝရနဲ့ဆိုင်တဲ့အကျိုးကိုညင်းပယ်တာပဲလို့ဘုရားပြောနေတာဖြစ်တယ်။ဆိုတော့ဘုရားစကားဆိုတာကျွန်တော်တို့ယုံသည်ဖြစ်စေမယုံသည်ဖြစ်စေဘုရားစကားဟာပြောရင်ပြောတဲ့အတိုင်းဖြစ်မှာပဲ။ကျွန်တော်တို့ယုံလို့ဘုရားစကားဖြစ်လာတာမဟုတ်ဘဲနဲ့ကျွန်တော်တို့ယုံဖို့ဘုရားစကားဟာဖြစ်နေတာဖြစ်တယ်။ယုံရင်ယုံတော်သူအကျိုးရမယ်မယုံရင်မယုံတော်သူအကျိုးဆုံးရှုံးမှာဖြစ်တယ်။အဲ့တော့ဒီနေ့ကိုယ့်ရဲ့အတ္တကိုပြန်ပြီးစစ်ဆေးဖို့ပထမဆုံးကိုယ့်ကိုယ်ကိုမေးရမှာငါဟာထာဝရဘုရားရဲ့ထာဝရနဲ့ဆိုင်တဲ့ထာဝရအကျိုးကိုပေးတဲ့စကားကိုငါနှလုံးသွင်းပြီးအသက်ရှင်ရလားအသက်မရှင်ဘူးဆိုရင်တော့ကျွန်တော်ကဘာကိုညင်းပယ်နေရလဲဆိုရင်ထာဝရနဲ့ဆိုင်တဲ့အကျိုးကိုကျွန်တော်ညင်းပယ်နေတာဖြစ်တယ်အဲ့တော့ပထမဆုံးဖခင်ပြောတဲ့စကားသည်ထာဝရဖခင်မိတ်တော်မူသည်ကဒီနေ့ဖခင်ကကျွန်တော်တို့ကိုရေးထားတဲ့နှုတ်ကပတ်တော်ကျမ်းစာကိုပေးထားတယ်ဝိညာဉ်တော်အဖြစ်ဒီအရာကိုနားလည်စေတယ်ဖွင့်ပြစေတယ်ကျွန်တော်တို့ကိုရှင်းလင်းစေတယ်အဲ့ဒီဖခင်ဖွင့်ပြခြင်းဖခင်ရှင်းလင်းစေခြင်းဖခင်ပြောထားတဲ့စကားကိုလက်ခံမယ်လက်မခံဘူးရွေးချယ်မယ်မရွေးချယ်ဘူးယုံကြည်မယ်မယုံကြည်ဘူးဆိုတာကျွန်တော်အားလုံးရဲ့ဆုံးဖြတ်ချက်ပဲအဲ့တော့ဒီစကားသည်ဘုသူ့ကိုပြောတာမဟုတ်တာတပါးမျိုးသားတွေကိုပြောတာမဟုတ်ပဲနဲ့အဲ့ကိုကြည့်လိုက်ရင်ဘုသူ့ကိုပြောတာလဲဆိုရင်ယူဒအမျိုးကိုပြောတာဖြစ်တယ်တစ်မျိုးပြောနောက်တစ်မျိုးပြောရရင်ဖခင်သခင်ရဲ့ရွေးနှုတ်ခြင်းကျွန်မဝါကနေရွေးနှုတ်ခြင်းခံထားရတဲ့လူမျိုးတဲမှာမှဖခင်ကိုချီးမွမ်းတတ်တဲ့ဖခင်တတ်တဲ့အမျိုးဖြစ်တဲ့ယူဒအမျိုးယူဒဆိုတာချီးမွမ်းခြင်းလို့အဓိပ္ပာယ်ရဆိုတော့အဲ့ဒီဖခင်ကိုကိုးစားပါတယ်ဖခင်ကိုယုံကြည်ပါတယ်ဖခင်ကိုကိုကွယ်ပါတယ်ဆိုတဲ့လူမျိုးကိုပြောတဲ့စကားဖြစ်တယ်အဲ့တော့ဒီမှာအဲ့ဒီလူမျိုးတွေမှာလူနှမျိုးနှစားကွဲနေတယ်ကိုဘလူလဲဆိုတာကိုကိုကိုကိုပြန်ပြီးစစ်ဆေးဖို့ဘုရားကကျွန်တော်တို့သတိပေးနေတာဖြစ်တယ်ယူဒာမျိုးတွေမှာလည်းလူမျိုးနှစားကွဲနေတယ်လို့ဒီနေ့ဒီထဲမှာလည်းလူမျိုးနှစားကွဲနေအောင်မှာပဲသင်သည်ပထမလူလားဒုတိယလူလားငါဘေးနားလူလို့မေးလိုက်ပါပထမဖြစ်ချင်လားဒုတိယဖြစ်ချင်လားလို့ဟမ်အမြဲတမ်းကျွန်တော်ပထမဖြစ်ချင်တယ်လေအခုပထမလုံးလားအဲ့တော့ပထမတယောက်ကဘာလဲလဲဆိုရင်လူကိုကိုးစား၍လူတတ္တဝါကိုအမိပြုသဖြင့်ဟုတ်ပြီနော်လူကိုကိုးစား၍လူတတ္တဝါအမိပြုသဖြင့်အဲ့တော့ဘာနဲ့တွဲထားလဲဆိုရင်ကိုးစားခြင်းနဲ့အမိပြုခြင်းကိုးစားခြင်းနဲ့အမိပြုခြင်းမိတယ်ဆိုတဲ့သဘောကစိတ်ချခြင်းကိုပြကျွန်တော်ဟာဒီစတန်ကိုကျွန်တော်မိမှာမဟုတ်ဘူးနော်ဒီစတန်စိတ်မချရအောင်နော်အဲ့လားပိုးဖလန်လိုပိမ့်ပိမ့်ညောင်ညောင်လေးကိုလည်းကျွန်တော်သွားမိမှာမဟုတ်ဘူး။နေရန်တစ်ခုဟာထရန်နဲ့လှုပ်ထိုင်လဲကျွန်တော်မိမှာမဟုတ်ဘူး။အဲ့ဒီနေရန်ဒီခိုင်ခတ်နယ်လို့စိတ်ချမှာအဲ့ဒီနေရန်ကိုကျွန်တော်မိမှာဖြစ်တယ်။အမိပြုတ်ခြင်းဆိုတာဘာကိုပြတာလဲဆိုရင်စိတ်ချခြင်းကိုပြတာ။အဲ့တော့စိတ်ချခြင်းဆိုတာဒီကျမ်းစာထဲမှာဘယ်လိုပြောထားလဲ။ကိုးစားခြင်းကိုးစားခြင်းဆိုတာယုံကြည်ခြင်းနဲ့စိတ်ချခြင်းတွဲထားတာ။ဒီအရာကိုယုံလဲယုံနဲ့စိတ်လဲချတယ်။အဲ့ဒီယုံကြည်စိတ်ချလို့ကိုအဲ့ဒီအပေါ်မှာပုံအပ်ပြီးတော့မှအမိပြုတ်ထားတယ်မိထားတယ်အဲ့တော့ဒီမှာဘာကိုမိလဲလို့ကျန်းစာကရေးလဲဆိုတော့လူကိုကိုးစားပြီးလူကိုအမိပြုတ်တယ်အဲ့တော့ကျန်းစာထဲမှာတော့ဖခင်ကပြောပြတာလူကိုကိုးစားခြင်းလူတတ္တဝါကိုအမိပြုတ်ခြင်းကဖခင်နှစ်သက်တဲ့အမှုရာမဟုတ်ဘူးအဲ့တော့လူကိုကိုးစားခြင်းလူတတ္တဝါကိုအမိပြုတ်ခြင်းဆိုတာဘာလဲလို့ပြန်ပြီးစဉ်းစားရင်အရင်စစ်လိုက်တဲ့အခါမှာဖခင်ကဟလာမင်းကိုမကိုးစားနဲ့လူကိုမကိုးစားနဲ့ဟလာဟိုဖျားသခင်ကိုပဲကိုးစားပါလို့အတိအကျပြောထားရတဲ့အတိုင်းဖျားစကားကိုညှင်းဆန်ပြီးတော့မှကိုယ့်ရဲ့အတ္တမှာဖျားမကိုးစားစေခြင်းတဲ့အရာတွေကိုကိုးစားနေပြီဆိုရင်အဲ့ဒါကဘာသဘောလဲဆိုရင်အဲ့ဒါငါသဘောဖြစ်တယ်လူလို့ပြောရင်ဘယ်ကအရင်စလဲဆိုရင်ကိုကအရင်စတယ်နောက်တစ်ပြောရင်ငါရှိတယ်ငါယုံကြည်တဲ့လူကိုယုံမယ်ငါစိတ်ချတဲ့စိတ်ချခြင်းတဲ့အရာပေါ်မှာစိတ်ချမယ်ငါကိုးစားခြင်းတဲ့အရာကိုငါကိုးစားမယ်လို့စဉ်းစားပြီးဆိုရင်ဒီနေ့ကျွန်တော်တော်တော်များများဖခင်ကြောင့်လာတယ်နော်ဖခင်ကြောင့်လာတဲ့အခါမှာလူတော်တော်များများမေ့နေတဲ့အရာတခုရှိတယ်ဖခင်သခင်မုန်းတဲ့အရာ6ပါးမကဆက်ဆုပ်တဲ့အရာ9ပါးဟုမူကားဆိုရင်ထိတ်ဆုံးကဘာစလဲဆိုရင်ထောင်လွှားသောမျက်နှာတစ်ပါးတချို့တွေဖခင်ကြောင့်လာထောင်လွှားတဲ့မျက်နှာနဲ့လာတယ်ဖခင်ရှိခိုးမယ်လဲပြောသေးတယ်မျက်နှာတစ်ခါလဲရှိခိုးချိုးမဟုတ်ဘူးနွားရည်ကူးတဲ့မျက်နှာပေါ်မော်ငါအမေရိကကိုရောက်တာဘယ်လောက်ကြာပြီဟဲ့လားငါလက်ကဘယ်လောက်ရှိတယ်ငါရဲ့ဝင်ငွေကဘယ်လောက်ရှိတယ်ငါအလုပ်ကဘယ်လောက်ကောင်းတယ်ငါ ငါငါငါတချို့တွေကြတော့လေအဲ့ဒီလိုလောကနဲ့ဆိုင်တဲ့ငါမဟုတ်ဘူးဖျားဖျားအလုံးနဲ့ဆိုင်တဲ့ငါငါမှုတော်ဆောင်လာတာဘယ်လောက်ကြာပြီငါချမ်းသာတင်တာဘယ်လောက်ကြာပြီငါအားဖြင့်လူတွေဘယ်နှယောက်ပြောင်းလဲနေတာငါငါငါငါလာပြန်ရောအဲချမ်းသာထဲမှာတော့လူအားဖြင့်ဖျားကလူအားဖြင့်ဖျားကအလုံးလုံးပဲမဲ့လူအားဖြင့်ပြောင်းလဲခြင်းကိုမဖြစ်စေပါဘူးဖျားကသူ့အားဖြင့်ပဲပြောင်းလဲခြင်းကိုလုပ်တာဖြစ်တယ်အာမင်ကျွန်တော်တို့ကိုဖျားသုံးနေတာပိုက်လုံးတစ်လုံးဆိုတာရေစီးတဲ့အရာဖြစ်တယ်ပိုက်လုံးထဲမှာရေမရှိပါဘူးအဲ့ဒီပိုက်လုံးဟာသူဟာ home depot မှာရှိနေအဲ့ဒီပိုက်လုံးတွေကရေမထွက်ဘူးဟုတ်တယ်မလား home depot မှာထွက်သွားဟဲ့ဒီပိုက်လုံးကလည်းရေလည်းမထွက်ဘူးဆို Mr. Bean ကားတဲ့ရလို့ဖုန်းသွားကိုဖုန်းတွေလိုက်နှားထောင်ကြည့်ဖုန်းတွေကဟိုမှာ display တင်ထားဘယ်လိုလို့အတန်ထွက်မှာလဲအဲ့တော့သူတို့ရုံခန်းနဲ့ဝင်သွားပြီးတော့မှရုံခန်းဖုန်းကိုသွားကြတော့ရုံခန်းဖုန်းကအတန်မြင်နေတော့ဒီဖုန်းကောင်းတယ်ဆိုပြီးဖြုတ်ချသွားဆိုပြောချင်တာကပိုက်လုံးဆိုတာ channel ဖြစ်တယ်ဒဇာပလာဖြစ်တယ်ပိုက်လုံးကရေမထွက်ဘူးရေတွယ်ပေးတာဖြစ်တယ်ဒီနေ့ကျွန်တော်ရဲ့အတ္တတာမှာဖျားဘုံထင်ရှားတယ်ဆိုတော့ကျွန်တော်တို့မှာဘုံရှိလို့မဟုတ်ပါဘူးဖျားရဲ့ဘုံနဲ့ဘုံရှိတော်မူတဲ့ဖခင်နဲ့ကျွန်တော်တို့ဆက်လိုက်မှအဲ့ဒီဘုံကကျွန်တော်တို့ထဲကနေစီးဆင်းပြီးလောကမှာထင်ရှားတာဖြစ်တယ်အာမင်ဒါကြောင့်ငါအားဖြင့်ပြောင်းလဲတယ်ဆိုတာမရှိပါဘူးဖခင်အားဖြင့်ပဲပြောင်းလဲတာဖြစ်တယ်ဒီနေ့ကျွန်တော်တို့ဒီဘာနဲ့တူလဲဆို channel တွေပိုက်လုံးတွေပိုက်လုံးမှာရေမရှိဘူးပိုက်လုံးကဆော့ဆော့ပြောသလိုဆိုင်မှာပဲထားထားရင်တော့ဘယ်ရေမှမထွက်လာဘူးအရင်မြင့်နဲ့ချိတ်ဆက်လိုက်တဲ့အခါကျတော့မှအဲ့ဒီပိုက်လုံးကရေဟာပြန်ပြီးတော့မှတခြားနေရာကိုစီးဆင်းဖို့အတွက်အသုံးခံခြင်းခံရတာဖြစ်တယ်အဲ့တော့ငာငာငာအဲ့ဒီငာနဲ့အသက်ရှင်ရင်နဲ့ကျမ်းစာကပြောတယ်စိတ်နှလုံးထဲမှာထာဝရဘုရားအထံကနေထွက်သွားတယ်စိတ်နှလုံးထဲမှာကျွန်တော်တို့ကဘုရားရဲ့မျက်မှောက်တော်ရဲ့အပြင်ကိုရောက်သွားဖို့ဘုရားကြောင်းအပြင်ရောက်ရှာမလို့တချို့တွေကဘုရားကြောင်းထဲမှာထိုင်နေတယ်မျက်မှောက်တော်အပြင်ရောက်နေတာဆူတောင်းဆေးဝင်းမှာထိုင်နေတယ်ကိုသူကမျက်မှောက်တော်အပြင်ရောက်နေတာဘယ်ကနေလဲဆိုစိတ်နှလုံးထဲမှာစိတ်နှလုံးထဲမှာငာနဲ့ပြည့်နေတယ်စိတ်လုံးထဲမှာကိုလှုပ်ချင်တာနဲ့ပြည့်နေတယ်ကိုဖြစ်ချင်တာနဲ့ပြည့်နေတယ်ကိုရဲ့အတ္တတွေနဲ့ပြည့်နေတယ်ကိုရဲ့မာနတွေနဲ့ပြည့်နေတယ်ကိုအချမ်းစီနဲ့ပဲပြည့်နေတယ်ကိုဆန္ဒအနေနဲ့ပဲပြည့်နေတဲ့အခါမှာအဲ့ဒီငါနဲ့ပြည့်နေတဲ့နှလုံးသားဟာဘုရားရဲ့မျက်မှောက်တော်ထဲမှာနေလို့မရဘူးလို့ပြောတယ်အဲ့တော့ဘုရားကျောင်းထဲမှာထိုင်နေတဲ့ကို तू ကဘယ်ရောက်နေလဲဆိုရင်မျက်မှောက်တော်အပြင်ရောက်နေခန္ဓာကတော့ဘုရားကျောင်းထဲမှာဒါပေမဲ့စိတ်နှလုံးကတော့မျက်မှောက်တော်ရဲ့အပြင်ဘက်မှာရောက်နေတယ်ဒီနေ့သင်ဟာဘုရားရဲ့မျက်မှောက်တော်ထဲမှာရှိလားဘုရားရဲ့မျက်မှောက်တော်ထဲမှာတင်နေခြင်းနဲ့ဆိုရင်တဲ့အထဲမှာရှိတဲ့ငါဖြစ်ခြင်းနဲ့ငါလှုပ်ခြင်းနဲ့ငါသွားခြင်းနဲ့ငါဒီလိုစီစဉ်ထားတဲ့ငါဒီလိုကြံစီထားတဲ့ဆိုတော့ငါနဲ့ပြည့်နေတဲ့အရာတွေအလုံးတင့်ကိုဝိညာဉ်တော်အဖြစ်ဘုရားသခင်ဖယ်ပေးတာကိုတင်ဝန်ခံဖို့လိုတယ်။အာမင်။အဲ့တော့နောက်တစ်ခုဘုရားကိုကိုးစားပြီးဘုရားကိုအမိပြုတယ်ဘုရားရဲ့မျက်မှောက်တော်ထဲမှာနေတယ်ဆိုတာဘာအဖြစ်နေရဆိုဘုရားစကားအဖြစ်နေရတာ။ဘုရားစကားအဖြစ်နေမှဘုရားစကားနဲ့တွားလာမှဘုရားရဲ့မျက်မှောက်တော်ထဲမှာကျွန်တော်နေလို့ရတယ်။အဲ့တော့လူတော်တော်များများကခရိယန်တော်တော်များများကဘာဖြစ်လဲဆိုရင်ဖျားเจ้าမှာတော့ဖျားကိုအာကောင်းမြတ်လိုက်တာဘာညာပြောတယ်အိမ်ပြန်ရောက်ရင်ကျန်းစာလောင်းမလန်တဲ့သူတွေအများကြီးရှိတယ်နော်ပြောပြီးပြီနော်တိုက်ဆိုင်မှုရှိတက်တယ်ပြောတယ်ဆိုတာမှအခုဖျားเจ้าတော်မှာကျန်းစာကိုပါမလာတဲ့သူတွေတပုံကြီးပဲနော်ဟဲ့လားတယ်လီဖုန်းလေးတွေပါတယ်တယ်လီဖုန်းလေးတွေပါတယ်ဆိုပြီးတော့မှတယ်လီဖုန်းကလည်းတခါမှကျန်းစာ application တာပါတယ်တခါမှဖွင့်မကြည့်ဟိုးအပြာရောင်လေးပဲတော်တော်နှိမ့်တယ်အဲ့တော့ဒီနေ့ဖျားစကားကိုကျွန်တော်တို့ညင်းပယ်ခြင်းအတိတ်ပြရပါဆိုဖျားစကားထဲမှာဖျားရဲ့ကြွယ်ကာမှုပါတယ်ဖျားစကားထဲမှာဖျားရဲ့မှားစခြင်းပါတယ်လမ်းပြခြင်းပါတယ်တွန့်တင်ခြင်းပါတယ်အဲ့တော့ဖျားစကားကိုကျွန်တော်တို့မလိုချင်ဘူးဆိုတဲ့အတိတ်ပြကပါလဲဆိုရင် I don't need your protection I don't need your provision I don't need your guidance I don't need your teaching လို့အတိတ်ပြရတယ်ဖျားစကားကိုသင်မလိုချင်ဘူးဆိုတာကဖျားခင်ခမရဲ့အကွယ်ကကျွန်တော်မလို့ကျွန်တော်ကကျွန်တော်ကွယ်ကနိုင်တယ်အဲ့ဒီအတိတ်ပဲဖြစ်တယ်။ဘာကြောင့်လဲဖျားကကျွန်တော်တို့ကိုသူ့ရဲ့ကွယ်ကခြင်းကိုနားလဲဖို့သူ့စကားနဲ့တင်တယ်။သူ့ရဲ့မှားစခြင်းကိုကျွန်တော်တို့ခံယူတတ်ဖို့သူ့စကားနဲ့ကျွန်တော်တို့ကိုတွန့်တင်တယ်။သူ့ရဲ့ချိုးဖဲ့ခြင်းနဲ့ပုံသွင်းခြင်းနဲ့ပြုတ်ပြင်းခြင်းကိုခံယူဖို့သူ့စကားနဲ့ပဲကျွန်တော်တို့ကိုတင်တာဖြစ်တယ်။အဲ့တော့ဖျားစကားကိုကျွန်တော်တို့လက်မခံတဲ့အခါကျရင်ဖျားစကားကိုကျွန်တော်မလိုချင်ဘူးဆိုရင်ကျွန်တော်အိမ်နေမှာဖះနှုတ်ကပတ်တော်ကိုနေရာမပေးဘဲနဲ့ကျွန်တော်တို့ဟာတယ်လီဖုန်းနဲ့ပဲတစ်ချိန်လုံးအလုပ်ရှုပ်နေရင်ကျွန်တော်အင်တာနက်နဲ့ပဲတစ်ချိန်လုံးအလုပ်ရှုပ်နေ TV နဲ့ပဲကျွန်တော်တစ်ချိန်လုံးအလုပ်ရှုပ်နေရဆိုရင်ကျွန်တော်ဖះကိုပြောနေတဲ့ message တခုရှိတယ်အဲ့ဒါပါလဲဆိုရင်ကိုရောကိုရဲ့အကွယ်ကကျွန်တော်မလိုပါဘူးကိုရဲ့မှားစာခြင်းလည်းကျွန်တော်မလိုပါဘူးကိုရဲ့လမ်းပြခြင်းလည်းကျွန်တော်မလိုပါဘူးကိုရဲ့တွန်တင်ခြင်းလည်းကျွန်တော်မလိုဘူး I can live on my own ကျွန်တော်ဟာကျွန်တော်အသက်ရှင်လို့ရတယ်အဆင်ပြေပါတယ်ကိုရောဝင်မပါနဲ့လို့အတိတ်ပဲရတယ် ဲ့တော့အဲ့ဒီလူဟာတဲ့ချိန်အပ်တော်သူဖြစ်တယ်တဲ့ចမ်းသာကြီးတယ်ချိန်အပ်တော်သူဖះချိန်တယ်လို့ပြောတာမဟုတ်ဘူးเนาะဖះကချိန်တယ်လို့ပြောတာမဟုတ်ဘူးချိန်အပ်တော်သူဖြစ်တယ်အပ်ဆိုတဲ့စကားမြန်မာစကားကတော်တော်လေးတာသွားတယ်အပ်ဆိုတဲ့ဒီစကားဒီနေရာမှာပါလဲဆိုတန်တယ်ချိန်ချင်းနဲ့ပဲတန်တယ်ဆိုတဲ့အဓိပ္ပာယ်ဆိုတော့ဖះကဒီလိုလှုပ်တဲ့အခါမှာအဲ့ဒီလူအဲ့ဒီအတ္တတာကိုချိန်လိုက်လားလို့မေးမချိန်ပါဘူးကျွန်တော်တခါလေခရစ်ယာန်တွေတော်တော်များများပြောလို့ရှိတဲ့စကားရှိတယ်လူတရားယောက်ကနည်းနည်းလေးမှသူတို့ကြည့်မရဘူးနည်းနည်းလေးအဲ့ဒီကြည့်မရတဲ့သူကနည်းနည်းမှနည်းနည်းလေးမှနည်းနည်းလေးမှမဖျားလိုက်နဲ့ကြည့်ဖျားရိုက်ပြီဖျားရိုက်ပြီဟဲ့ဟိုနေရာမှာကတ်တယ်ပြီးတွေ့လားအဲ့ဒီလူဖျားနေမှမမှန်တာပြောလို့ရှိတယ်မလားကိုဖြစ်ရင်တော့တခါလေတိတ်တိတ်လေးနေမဟုတ်ပါဘူးမဟုတ်ဘူးဣတရီလာလူမျိုးကဖခင်ရဲ့အကွယ်ကာထဲမှာအစင်မြေဖခင်ကထားတယ်။ဘာနဲ့ထားလဲဆိုသူ့စကားထဲမှာအသက်ရှင်စေခြင်းအဖြစ်ထားတယ်။ဒါပေမဲ့ဣတရီလာလူမျိုးကအခုဒီကြမ်းပိုက်ကိုကျဲဣတရီလာလူမျိုးကဖခင်စကားကိုညစ်ပယ်တယ်ဖခင်စကားကိုညင်းပယ်တယ်ဖခင်စကားကိုဝန်မခံဘူးဖခင်စကားကိုနားမထောင်ဘူးဖခင်စကားကိုသူတို့အလိုမရှိဘူးဆိုတာကိုဖခင်ကမြင်တွေ့ရတဲ့အခါမှာဣတရီလာလူမျိုးကသူ့ကိုပြောနေပြီခင်ဗျားစကားကျွန်တော်တို့နားမထောင်ဘူးခင်ဗျားအကွယ်ကကျွန်တော်တို့မလို့တော့ခင်ဗျားရဲ့ဟလာတွင်တင်ခြင်းကိုမလို့တော့ဘူးဆိုတဲ့ message ကိုဖခင်ကိုပြန်ပေးနေတဲ့သဘောရှိတဲ့ဟုတ်ပြီငါသားငါသမီးငါချစ်တဲ့အိတ်ဒီလာတွေမင်းတို့ငါအကွယ်ကကိုမလို့ခြင်းဘူးဆိုရင်ငါအကွယ်ကရဲ့အပြင်မှာနေကြည့်လိုက်ပါဖခင်ဘာလို့ပြလိုက်ဆိုသူ့ရဲ့အကွယ်ကကိုဖွင့်ပေးလိုက်တယ်အကွယ်ကထဲမှာမနေခြင်းမတော့ဖခင်ကကွယ်ကာခြင်းနဲ့ဖခင်ကမဆာခြင်းနဲ့ဖခင်ကလမ်းပြခြင်းနဲ့ဖခင်ကတွင်တင်ခြင်းပင်မဲ့ညှင်းဆန်ကြတဲ့အခါမှာဖခင်ကဘာလို့ရလဲဆိုရင်ဖွင့်ပေးလိုက်တယ်အဲ့တော့ဖခင်ရဲ့မျက်မှောက်တော်တဲကနေဖခင်ကနှင်ထုတ်လိုက်တာလားလို့မေးမဟုတ်ပါဘူးကိုယ့်အကူထွက်သွားတာဖြစ်တယ်ဖခင်ကကျွန်တော်တို့ကိုမျက်မှောက်တော်တဲကနေနှင်ထုတ်ခြင်းနဲ့ဖခင်မဟုတ်မျက်မှောက်တော်တဲကိုဆွဲခေါ်ခြင်းနဲ့ဖခင်ဖြစ်တယ်ကျွန်တော်တို့မရောက်နိုင်တဲ့သူကိုတော့မှရောက်ဖို့အတွက်သူကလက်ကမ်းပေးတဲ့ဖခင်ဖြစ်တယ်ကျွန်တော်တို့ကိုဆွဲတင်တဲ့ဖခင်ဖြစ်တယ်ကျွန်တော်တို့ကိုနှိမ်ချတဲ့ဘဝကနေမြင့်မားတဲ့ဘဝကိုကျွန်တော်တို့ကိုဆွဲတင်တဲ့ချီးမြှောက်တဲ့ဖခင်ဖြစ်တယ်ကျွန်တော်တို့ကိုနှင်ထုတ်ခြင်းနဲ့ဖခင်မဟုတ်ဘူးဒါပေမဲ့ဒီနေ့ယုံကြည်သူတော်တော်များများလို့ပြောတဲ့ခရိယံတော်တော်များများကဣတိလာလူမျိုးဖျားစကားကိုအလိုမရှိဘူးကျန်းစာတင်တဲ့ဆိုထွက်ပြေးပြီဘောလုံးပွဲဆိုရင်တော့တခါတော့ငါမခေါ်လို့ဆိုစိတ်ဆိုးတဲ့သူကရှိသေးတယ်ဘောလုံးပွဲချင်းကံမယ်ဆိုရင်ဟာကံမယ်ဘာလို့ day off ယူထားတယ်လှုပ်လိုက်သေးတယ်ဘောလုံးကံဖို့ဆို day off ယူတဲ့သူတွေရှိတယ်ကျန်းစာတင်တဲ့ဆိုရင်တော့မအားဘူးတဲ့ဖះစကားကိုညင်းပယ်တဲ့အခါမှာကျွန်တော်တို့ကဖះရဲ့မျက်မှောက်တော်ကိုကြောခိုင်းထွက်ခွာသွားနေတယ်ဆိုတာကိုမမေ့ပါနဲ့။သင်ဟာဖះစကားကိုညင်းဆက်ပြီးဖះမျက်မှောက်တော်ထဲမှာနေလို့မရပါဘူး။နေလို့မရဘူး။ဖះမျက်မှောက်တော်ထဲမှာနေခြင်းရင်ဖះစကားနဲ့တွာလာခြင်းအဖြစ်ပဲနေလို့ရတာ။အဲ့တော့ဖះရဲ့မျက်မှောက်တော်အပြင်ကိုရောက်သွားတဲ့အခါမှာဖះရဲ့မျက်မှောက်တော်ဖះရဲ့အကွယ်ကာထဲမှာနေခြင်းဆိုတာလုံခြုံခြင်းဖြစ်တယ်။အဲ့တော့လုံခြုံခြင်းရဲ့အပြင်ကိုထွက်သွားရင်မလုံခြုံခြင်းပေါ့ရိုးရိုးလေးပဲ။အမြင့်ဆုံးသောဘုရားရဲ့ကွယ်ကာယဌာနတော်မှာနေတဲ့အခါမှာအနန္တတကုရှင်ရဲ့အရေးကိုခူရတယ်။ဘုရားစကားကိုညှင်းဆန့်ခြင်းကွယ်ကာယဌာနတော်ကိုညှင်းဆန့်ခြင်းဖြစ်တယ်။အဲ့တော့ကိုရောရဲ့အကွယ်ကာမလိုဘူး၊ကိုရောရဲ့မဆာခြင်းမလိုဘူး၊ကိုရောရဲ့လမ်းပြခြင်းတွင်တင်ခြင်းမလိုဘူးဆိုပြီးတော့မှဘုရားကိုကြောခိုင်းပြီးသွားတဲ့အခါမှာကဲငါသားငါသမီးမင်းဒီလောက်မှငါနဲ့မနေချင်ဘူးဆိုရင်သွားကြည့်ပါ။မျက်မှောက်တော်ရဲ့အပြင်မှာဘာရှိသလဲဆိုတာဘုရားသိစေချင်တယ်။အဲ့တော့ဘုရားကမကြိမ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဟာဖះစကားတော်ကိုကြောခိုင်းပြီးထွက်သွားပြီဆိုတာနဲ့ကျွန်တော်တို့ဒီမျက်မှောက်တော်ရဲ့အပြင်ဘက်၊ကွယ်ကာယရဲ့အပြင်ဘက်၊ဖះအကျံစီရဲ့အပြင်ဘက်ကိုကျွန်တော်တို့ရောက်သွားတယ်။ဖះရဲ့အကျံစီထဲမှာမင်္ဂလာနဲ့ပြည့်စုံတယ်လို့ဖះရဲ့အကျံစီရဲ့အပြင်ဘက်မှာတော့အမင်္ဂလာပဲရှိတယ်။ဒါဆိုရင်အဲ့ဒီအမင်္ဂလာကိုဖះကကျွန်တော်တို့ကိုပေးတာလားဆိုမဟုတ်ဘူးကျွန်တော်တို့ကိုယ်တိုင်သွားယူတာ။ဣတရလူမျိုးစစ်တဲ့ဂျုံရတာ၊ဣတရလူမျိုးအငတ်မခေါင်းပါခြင်းနဲ့ဂျုံရတာဖះကသူတို့ကိုတန်ခတ်တာလားဆိုရင်မဟုတ်ဘူးသူတို့ကိုယ်တိုင်ဖះကိုပုံကန်ပြီးတော့မှဖះကိုကြောခိုင်းလို့အဲ့ဒါတွေကြုံရတာဖြစ်တယ်ဖះကခံစားစေချင်လားလုံးဝမခံစားစေချင်ဘူးဒါပေမဲ့ပေးမှမကြုံရင်ဒီလူတွေပြန်လာဥပါမလားပြန်လာပါမလားကျွန်တော်တမီးကျွန်တော်နဲ့ကျွန်တော်ဇနီးတဲ့မိဖို့ချောင်းထဲမှာအဲ့လားမိဖို့ချောင်းထဲမှာကျွန်တော်ဇနီးတဲ့ရဟင်းချက်တယ်ပေါ့နော်ကျွန်တော်ချက်တယ်ဆိုရင်တော့ညာရကြလိမ့်မယ်ကျွန်တော်တော့မချက်တော့ဘူးဆိုတော့ကျွန်တော်ဇနီးတဲ့ကဟင်းချက်တဲ့ခါမှာကျွန်တော်ကဘာဟိုဝါလေးကြက်သုံးလေးပါလေးလီပေးပါညာကွီးကွားပေါ့နော်နည်းနည်းနှမ်းဖြူတာပေါ့အဲ့ဒီချိန်မှာတမီးလေးကလာတာတမီးလေးကလာတော့အမဒီဟင်းအိုးကအငွေ့တွေထွက်နေတော့ तू ကငငယ်လေးရှိသေးတော့အဲ့ဒီဟင်းအိုးတွေထွက်ဟင်းအိုးမှာအငွေ့တွေထွက်နေတော့ तू ကတော်တော်လေးစိတ်ဝင်စားတယ် အဲ့စိတ်ဝင်စားတော့တွားပြီးတော့မှသူ့အမေမေးတယ်မေမေးတဲ့အဲ့ဒါဘာလဲအဲ့ဒါဟင်းအိုးလေတမီးမိကင်လို့ရလားတဲ့စကားမပြီးကြလားနေနဲ့ကင်လို့မကင်နဲ့ပူတယ်ဆိုပြောတယ်ပူတယ်အဲ့နဲ့ तू ကင်မယ်လေနည်းနည်းလေးပဲကင်မယ်နည်းနည်းလေးပဲနည်းနည်းလေးကင်ပူလိုက်မယ်ကိုရင်ကူပူလို့ရှိရင်မိငိုမှာလို့ပြောတယ် तू မယုံဘူး तू နားမလဲ तू ကင်ချင်တာဘာလို့ပေးမကင်ရတာလဲအဲ့ဒါနဲ့အတဲသူပြောတော့ကျွန်တော်သူ့အမေကနည်းနည်းလေးလေးသားမှာပါတမိမကင်နဲ့လို့မိမိပြောနေမှကြောက်တော့အဲဆူပေါ့ပြီးတော့မှအင်ရှစ်ထွက်တာငငယ်လေးရှိသေးတယ်နော်တိတိလေးအဲ့ဒါနဲ့ဆူပေါ့ပြီးထွက်သွားတယ်ကျွန်တော်တို့ကခဏနေကြတော့ဟင်အိုးကထားခဲ့လို့ရတယ်ဆိုခဏအပြင်ထွက်ပြီးတော့မှဟာကျန်တဲ့အလုပ်တွေလို့ကျွန်တော်အမျိုးသမီးကတန်ရှင်းလုပ်နေကျွန်တော်အင်ရှစ်မှာထိုင်နေတယ်တမိကလက်ခနဲ့မိဖို့ကြောင့်လည်းဝင်သွားပြီးအဲ့ဒီအိုးသွားကင်ကြည့်နော်သူ့ကိုပေးမကင်နဲ့ဟောင်း तू မကျင်တော့ဘူးအမေစကားနားမထောင်မနဲ့တွားကင်လေတာပူမယ်လို့ပြောထားပါတယ်ဆိုမှအဲ့ဒီပူပူတာဘာမှန်းကိုသူမသိဘူးအဲ့ဒါသူတွားကင်လေတော့မိဖို့ကြောင့်နဲ့ခဏနေကြတော့အကြဲကြီးငုံတန်ထွက်လာပြဲကနေငုံငုံတော့တွားကြည့်လိုက်တော့ဘာဖြစ်လဲပူတယ်ပူတယ်လို့သူအော်ကဲအဲ့ဒါသူ့အမေကသူ့ကိုတန်ခတ်တာလားဟုတ်လားဟောဘူးအမေစကားကိုနားမထောင်တဲ့အတွက်နားမထောင်ကိုခံစားရတာဖြစ်တယ်ဘာကြောင့်အမေက तू လှုပ်ချင်တာကိုပေးမလို့လဲဆိုရင် तू အပူလောင်ပြီးတန်ရာရမှာဆိုလို့ဖြစ်တယ်အဲ့တော့အဲ့ဒီစကားကိုညှင်းဆန်ပြီးတော့မှအဲ့ဒီစကားနဲ့စန့်ကျင်ဘက်ကိုလှုပ်လိုက်တဲ့အခါမှာအဲ့ဒီတန်ရာကို तू ရတယ်အဲ့တော့အတိတ်ဘက်ကရိုးရိုးလေးပဲဖခင်ကကျွန်တော်တို့ကိုနာကျင်အောင်တန်ရာရအောင်မလုပ်ပါဘူးကျွန်တော်တို့ရဲ့နားမထောင်ခြင်းကပဲကျွန်တော်တို့ကိုဒုက္ခရောက်စေတာဖြစ်တယ်ဖခင်ဘက်တော်မှကျွန်တော်တို့ကိုဒုက္ခမပေးဘူးဖခင်ကျွန်တော်တို့ကိုဘက်တော်မှသေအောင်မဆုံးမပါဘူးယောဂာနဲ့လည်းဖះမဆုံးပါဘူးယောဂာဖြစ်အောင်ကျွန်တော်တို့ရဲ့နားမထောင်ခြင်းကပဲလုပ်တာဖះမလုပ်ပါဘူးဒါကြောင့်လွယ်လွယ်ကူကူသူများကိုတွားပြီးတော့မှဖះရိုက်တယ်ကင်ဆာဖြစ်ရင်ဖះရိုက်တယ်ဒါယောဂာဖြစ်ဖះရိုက်တယ်တွားမလုပ်ပါနဲ့ကိုယ်လည်းကြာမှာတခါလည်းဘာပြောမှန်းမသိဖြစ်ဘူးဖះကကျွန်တော်တို့ကိုကျေးဇူးပြုတယ်ဖះဖြစ်ဒါကြောင့် तू ဟာငါမျက်မှောက်တော်ထဲမှာနေပါငါစကားထဲမှာတွားလာပါငါအကြံစီထဲမှာတွားလာပါလို့ဖះကအမြဲတမ်းပြောနေဘာကြောင့်လဲသူ့အကြံစီထဲမှာသူ့မျက်မှောက်တော်ထဲမှာပဲလုံခြုံခြင်းဆိုတာရှိလို့ဖြစ်တယ်အဲ့တော့ဒီလူကလည်းကြိမ်အပ်တော်သူဖြစ်တယ်။မင်းကငါမျက်မှောက်တော်ရဲ့အပြင်ထွက်သွားမှတော့လုံခြုံတဲ့နေရာရဲ့အပြင်ကိုရောက်မှတော့အန္တရာယ်နဲ့ကြုံမှာပေါ့။မဆာချင်းနဲ့ပြည့်တဲ့နေရာရဲ့အပြင်ကိုရောက်သွားတဲ့ခါမှတော့ပိတ်ချောက်ချင်းပဲကြုံရတော့မှာပေါ့။ဖះပြောနေတာ။ဝမ်းမြောက်ချင်းရဲ့အပြင်ကိုရောက်သွားမှတော့ဝမ်းနေချင်းပဲကြုံမှာပေါ့။မင်္ဂလာရှိတဲ့နေမြေရဲ့အပြင်ကိုထွက်သွားမှတော့အမင်္ဂလာတွေပဲရင်ဆိုင်ရတော့မှာပေါ့လို့ဖះပြောနေတာ။အဲ့တော့အဲ့ဒီလူကရဲဘလို့လူလဲလို့ပြောတဲ့အခါမှာလွင်ပြင်၌ရှိသောတစ်ပင်6တဲ့တစ်ပင်6တစ်ပင်တော့တစ်ပင်ပဲ။ဘာဖြစ်လဲဆိုရင်လွင်ပြင်မှာရှိတဲ့တစ်ပင်6ကြီးလိုက်ရင်အတတ်တော်ရှိတယ်။ဒါပေမဲ့အရွက်မရှိဘူး။တချို့ခရိယန်တွေဘောနဂန်တွေကတည်းကရပြီပြီ။ဒါပေမဲ့အသက်ရှင်ခြင်းလက္ခဏာမရှိဘူး။ဘာမရှိဆိုအရွက်မရှိဘူး။သူများကသူ့ကိုကြည့်ရင်အေးမြခြင်းမခံစားရဘူး။အရေးခိုခြင်းလို့ကြီးလိုက်ပါတယ်အရွက်တစ်ချက်မရှိဒီပင်ကြီးကဘာလုပ်နေလဲဒီပင်ကြီးကအသက်ကောရှိရလားတချို့ခရီးရနေအဲ့လိုကြီးလိုက်အသက်ရှိတယ်လို့ကိုမထင်ရဘူးတစ်ပင်6လို့ပဲဘာဖြစ်လဲအရွက်မရှိဘူးကိုကရင်ထဲမှာပူလောင်လို့ဟလာနာချင်နေလို့ဟလာကိုကငိတ်တက်ချင်းလို့ခြင်းလို့ယုံကြည်သူတရားရုံးနဲ့တွားပြီးတော့မှဟလာရင်ဖွင့်ခြင်းမှလည်းဆိုသူ့ကြီးလိုက်တော့ပိုဆိုးတယ်တစ်ပင်6တစ်ပင်6သူများဘာပဲစဉ်းစားရဒီအပင်တော့ကောင်းတော့ကောင်းတယ်ဘာလို့ပဲထင်းဆိုင်ဖို့ပဲကောင်းတယ်လို့ပဲစဉ်းစားမှာပေါ့ဘသူကအရေးလာခုံမလဲလွင်ပြင်မှာရှိတဲ့တစ်ပင်6ဟုတ်လားသူ့ရဲ့အတ္တတာကဘာနဲ့တူလဲဆိုရင်တစ်ပင်ကလွင်ပြင်မှာရှိတယ်အဲ့ဒီလွင်ပြင်မှာအထီးတီးရှိတယ်ယုံကြည်သူတွေတစ်ခါလေကြာရင်ကိုယ့်ရဲ့အတ္တတာကဘေးနားမှာအပေါင်းတင်ပေါင်းများစွာရှိတယ်မိတ်ဆွေတွေအများကြီးရှိပေမဲ့အထီးကျန်နေတဲ့သူတွေအများကြီးရှိတယ်ငါသဘောနဲ့အသက်ရှင်နေသူသည်အမြဲတမ်းအထီးကျန်တယ်ငါဘလို့ငါဘလို့ငါဘလို့ငါအဲ့ဒီလူတွေအထီးကျန်ဆုံးလူတွေပဲဝမ်းမြောက်ခြင်းသူတို့စီမှာမရှိဘူးသူတို့မျက်နှာကိုကြည့်လိုက်အမြဲတမ်းတုံ့မုံတယ်ကောင်းကျိုးယောက်ျောင်းကိုမသိဘူးတဲ့ကောင်းကျိုးမရောက်တာမဟုတ်ဘူးနော်ရောက်တယ်ဖခင်ကိုချီးမွမ်းသူများကပြောအောင်ဟာလေလုယာအော်အာမင်ဘာညာလို့ဘယ်နဲ့အဲ့တော့ကဲနေပြီသူများကဝမ်းမြောက်သူဝမ်းမမြောက်နိုင်ဘူးသူများကကဲကိုဖះကိုချီးမွမ်းနေပြီသူကမချီးမွမ်းနိုင်ဘူးသူတို့ကလည်းဖះအဲ့လောက်ကြီးတော့လည်းခုံနေစရာမလိုပါဘူးအဲ့လောက်ကြီးတော့လည်းအော်နေစရာမလိုပါဘူးသူများကပျော်နေတာကိုကြည့်ပြီး तू ကစိတ်တွေဆိုးနေကောင်းကျိုးရောက်ချောင်းကိုမသိကောင်းကျိုးမရောက်တာမဟုတ်ရောက်လည်းမသိဘူးတဲ့ ူများကစိမ့်လန်းခြင်းခံစားနေရတယ်သူများကဝမ်းမြောက်ခြင်းခံစားနေရတယ်သူကဝမ်းမြောက်ခြင်းမရှိဘူးသူမှာစိမ့်လန်းခြင်းမရှိဘူးသူမှာငြိမ်သက်ခြင်းမရှိဘူးသူမှာစိုးပြေခြင်းမရှိဘူးလန်းဆန်းခြင်းမရှိအသက်တော်ရှိတယ်အသက်ရဲ့အကျိုးကိုမခံစားရအောင်ဘာကြောင့်လဲငါနဲ့အသက်ရှင်ပြီးဖခင်စကားကိုညင်းထားလို့ငါအကြံစီပူကောင်းတယ်တရားဟောဆရာဆိုတော့သူတာဝန်ရတရားဟောမှာပေါ့ဒါပေမဲ့မလေးကိုလုံးမကိုစားရတာပါခန့်နေစိမ့်ရောက်တော့ကိုလုံးမကိုစားရတဲ့ပါဇက်ကြီးပဲရောက်သွားလဲမသိဘူးအဲ့တော့လွင်ပြင်၌ရှိတော့တစ်ပင်ချောက်ဖြစ်ပြီးတော့မှာတဲ့ကောင်းကျိုးယောက်ျားကိုမသိဘူးကောင်းကျိုးယောက်ျားဒီနေ့ကိုကိုကိုပြန်မေးကြည့်ပါသူများလေဝမ်းမြောက်လို့တင်ဝမ်းမမြောက်ဘဲနဲ့အဲ့ဝမ်းမြောက်နေတဲ့သူတွေကြည့်ပြီးအမြင်ကတ်နေပြီဆိုရင်ကိုကိုကိုစစ်စေးတော့ဘာမှမသိဘူးလေဖျားကိုချီးမွမ်းတာပဲအဲ့တော့អော်စရာမလိုပါဘူးဖျားကိုချီးမွမ်းတာပဲဟလားဒီတူရိယာတွေပါမလိုပါဘူးအမလေးသူကကဲဟုတ်ကဲတယ်ဒါဝိတ်ကတော့လေနဲနဲတော့နဲသေးတယ်လို့သူကထင်တယ်ဖျားကိုချီးမွမ်းရတာလေဒီလောက်ချီးမွမ်းရတာတော့မှနဲတော့နဲသေးတယ်လို့ထင်တယ်အာမင်ဘာကြောင့်လဲဖခင်သည်ချီးမွမ်းခြင်းအလုံးစုံခံတိုက်တဲ့ဖခင်ဖြစ်တယ်ကျွန်တော်တို့အစွမ်းကုန်ပေးလို့ဖခင်ကိုကိုးကွယ်ဖို့ချီးမွမ်းဖို့ကျွန်တော်တို့မှမလုံလောက်နိုင်ဘူးအဲ့တော့တချို့လူတွေကတော့ဖခင်အဲ့လောက်မိခါလာလိုလူမျိုးဖခင်ကိုအဲ့လောက်ချီးမွမ်းစရာမလိုပါဘူးနည်းနည်းတော့ပိုနေတယ်အဲ့ဒါဆိုရင်တစ်ပင်၆ဖြစ်နေပြီဟာကောင်းကျိုးယောက်ျောင်းကိုမသိဘူးသူများတွေကဝမ်းမြောက်ခြင်းမြည့်ရေကအထဲထဲကနေအသက်ဆိုင်ရေကစီးထွက်နေတယ်သူ့မှာကတော့ဗာဆိုင်ရေမှမရှိဘူးနော်သူများကတောက်ဖို့နေနေစားသူသူတော်မှငတ်နေတယ်အဲ့တော့ကြည့်ကောင်းကျိုးယောက်ျားကိုမသိဘူးတဲ့အဘယ်သူမျှမနေတော့စားမည်သူနဲ့ဘယ်သူမှမပေါင်းခြင်းဟိုလူလာပြီဆိုရင်ဟေးဘယ်လိုလဲနှုတ်ဆက်ပဲထွက်ပြေးပြီသူနဲ့စကားတော့ပြောရင်ကိုကပျော်နေတာတော့မှသူနဲ့စကားတော့ပြောရင်စိတ်တွေညစ်ကုန်ကိုကသူနဲ့မိတ္တရားဖွဲ့တာနဲ့ကိုကဟလာရင်ထဲမှာဝမ်းမြောက်ခြင်းကိုဝင့မယ်ရှိသေးသူစိတ်ကနေခံစားချက်တွေပြောတော့တာတချို့လူတွေကလေသူပဲကောင်းတယ်ကမ္ဘာပေါ်မှာဖျားတော်သူ့လောက်မကောင်းဟိုလူလည်းအပြစ်တင်ဒီလူလည်းအပြစ်တင်ဟာဆရာလည်းမကောင်းဘူးအမေလည်းမကောင်းဘူးညီမလည်းမကောင်းအကိုလည်းမကောင်းဘုရားသခင်လည်းမကောင်းခါတီးနေတာခါတီးနေတာသူ့နဲ့တွားစကားပြောရင်ထပြေးချင်တာခရစ်တော်နာကိုလူတွေရောက်လာတဲ့အခါမှာလေမပြောင်းချင်ဘူးမပြောင်းချင်ဘူးခရစ်တော်ကပြီးသွားပြီပြီးသွားပြီလေသူတို့မပြောင်းဘူးဆက်ပြောဆက်နားထောင်မှုစောင့်နေကြတယ်ထမင်းစားချင်ရောက်ပြီးမပြောင်းဘူးအစာထက်ပိုကောင်းတဲ့အရာသူတို့ရနေတယ်အာမင်အဲ့တော့သူတို့ကဖခင်စကားကိုနားထောင်ခြင်းလို့အစာငတ်ခံပြီးနေလေဖခင်ကတော့ဂိယုဏရှင်ဖြစ်တဲ့အတွက်ကြွေးတာပဲအဲ့ဒါကြောင့်မဲ့ခရစ်တော်နာမှာလူတွေဟာမပြောင်းနိုင်တော့အောင်ရှိနေတာအခုကျွန်တော်ရဲ့အတ္တကိုသူများကြည့်ရင်ဝေးဝေးရှောင်သွားမယ့်အတ္တများဖြစ်နေလားကိုကိုမေးပါဦးเนาะစကားလာပြောတော့မယ်ဆိုရင်ဟာဒီလူမဟုတ်ငါပြောမယ့်လူဒီလူမဟုတ်ရှောင်သွားတယ်ကိုယ့်ရဲ့အတ္တဟာသူတပားလာတဲ့ခါမှာအေးမြသွားလားပူ၍ပူလောင်သွားစေလားခရစ်တော်နာကိုလူတွေရောက်လာတဲ့ခါမှာပူလောင်တဲ့သူတွေဟာအေးမြခြင်းကိုခံစားရတယ်ခြောက်တွေ့နေတဲ့သူတွေဟာစိမ့်လန်းခြင်းကိုခံစားရတယ်ဝမ်းနည်းနေတဲ့သူတွေဟာဝမ်းမြောက်ခြင်းကိုခံစားရတယ်လူတွေညှင်းပယ်ခံရတဲ့သူတွေပြန်၍လက်ခံခြင်းကိုခံစားရတယ်ဒီနေ့ကျွန်တော်တို့အတ္တကတွေးခြောက်တဲ့လွင်ပြင်မှာရှိနေတဲ့တစ်ပင်ခြောက်ဖြစ်နေလားအဘယ်သူများမနေတော့စားမြေဆိုစားမြေဆိုတဲ့ကိစ္စတိတ်အရေးကြီးတယ်စားမြေဆိုတာနော်စားမြေဆိုတာလေအပင်ဆိုင်လို့မရလူလည်းမနေဘူးအပင်လည်းဆိုင်လို့မရဘာကြောင့်လဲစားဆိုတာကမြုံစီတက်တဲ့သဘောရှိတယ်အဲ့တော့စားမြေပေါ်ကိုမျိုးစီချလိုက်အဲ့ဒီအမျိုးစီအပင်မပေါက်ဒီနေ့ခရိယန်တော်တော်များများမှာတချို့မှာဘာပြဿနာရှိနေဆိုရင်ဘယ်လောက်ပြောပြောသူများတွေကအပင်ပေါက်လို့အသီးသီးလို့နောက်တစ်ခါတော့ပြန်ပြီးတော့မှရာသီလဲသွားတဲ့ခါမှာနောက်တစ်ခါတော့အသစ်သီးဖို့ဖြစ်နေပြီသူကတခါမှအပင်ငိုးပေါက်မလာသေးဘူးဘလောက်ပြောပြောနှုတ်ကပတ်တော်ဘလောက်ကြားရကြားရအတ္တတာကမပြောင်းလဲဘာကြောင့်လဲစားမြေဖြစ်နေတယ်နှလုံးသားကစားမြေဆိုတာဘာမှမနဲ့တူတယ်ရဘာဒုံးနဲ့တူတယ်ဘာပဲထိလိုက်ထိလိုက်ပြန်ကန်ထွက်သွားတယ်စားမြေဆိုတာမြုံစေတတ်တယ်အစီထဲမှာရှိတဲ့အတ္တကိုဘာဖြစ်သွားစေလဲဆိုရင်မြုံသွားစေတဲ့အတွက်အစီထဲကနေအတ္တထွက်မလာတော့အပင်ထွက်မလာတော့ဒီနေ့ခရိယန်တချို့မှာအဲ့ဒီပြဿနာရှိတယ်။နှုတ်ကပတ်တော်ဘလောက်ကြာကြာသူတို့တက်တာမှာနှုတ်ကပတ်တော်ရဲ့တက်သေးထွက်မလာဘူး။အသီးထွက်လာဖို့နေနေတတာနှုတ်ကပတ်တော်ရဲ့တက်သေးဆိုတဲ့အသက်ရှင်ခြင်းတော့ထွက်မလာဘူး။ဘာဖြစ်နေလို့လဲဆိုရင်စားမြေဖြစ်နေလို့။အဲ့တော့ကျွန်တော်စဉ်းစားတယ်ဘုရားသခင်အဲ့လိုလိုစားမြေဖြစ်နေတဲ့သူကဘယ်တော့ပြောင်းလဲမှလဲဘယ်လိုခြေနေမှပဲပြောင်းလဲတော့မှလဲဘယ်လောက်ပြောပြောမပြောင်းလဲဘူးဆိုမှတော့ဘယ်လိုပြောင်းလဲတော့မလဲလို့ကျွန်တော်စဉ်းစားတယ်ကျွန်တော်ဆင်ခြင်းတယ်။ဒီလူတွေစိတ်ပူစရာမကောင်းဘူးလားကိုရောအတွက်နီလမ်းမရှိတော့ဘူးလားအဲ့တော့ယောဘဝတ္ထုထဲမှာဘုရားကကျွန်တော်ကျမ်းစာ တစ်ချက်ကိုဖွင့်ပြတယ်ဘာပြောလဲဆိုရင်ဖန်ဆင်းတော်သူအပေါင်းတို့ဒီကိုတော်ကိုတိမိအကြောင်းလူတိုင်းလှုပ်တော်အလုပ်ကိုစီတာတယ်ပြပြပါမယ်ဖန်ဆင်းတော်သူအပေါင်းတို့ဒီကိုတော်ကိုတိမိအကြောင်းလူတိုင်းလှုပ်တော်အလုပ်ကိုစီတာတော်မူ၏အဘိဓမ္မာကဖျားကသူ့ကိုလူတွေတိလာဖို့တွက်တဲ့အဲ့ဒီသူနဲ့လူနဲ့ကြားထဲမှာခြားတဲ့အရာမှန်သမျှကိုသူဟာစီတာဖယ်ရှားမယ်လို့ပြောတာဖြစ်တယ်ဖျားသည်အပြစ်ရှိသူဟုယုံလွယ်တယ်အင်္ဂလိပ်လိုက God is the jealous God ငါသည်အပြစ်ရှိသူဟုယုံလွယ်တော်ဖျားဖြစ်တယ်ငါသည်မနာလို့တဝန်တိုတက်တော်ဖျားဖြစ်တယ်ဘာကိုမနာလို့တဝန်တိုတာလဲသူ့ကိုချစ်ချင်းထက်တခြားအရာကိုချစ်ပြီဆိုရင်ဖျားဘာဖြစ်လဲမနာလို့တော့ဘူးဖျားမနာလို့တင်ဟာဖျားကိုချစ်ချင်းတဲ့စီးပွားရေးကိုပို့ချစ်နေရင်တင်ဟာဖျားကိုချစ်ချင်းတဲ့ငွေကိုပို့ချစ်နေရင်တင်ဟာဖျားကိုချစ်ချင်းတဲ့ငွေကိုပို့ချစ်နေရင်တင်ဟာဖျားကိုချစ်ချင်းတဲ့အလုပ်ကိုပို့ချစ်နေရင်တင်ဟာဖျားကိုချစ်ချင်းတဲ့တင်ရဲ့ကားကိုပို့ချစ်နေရင်ဖျားကိုချစ်ချင်းတဲ့တင်ရဲ့အိမ်ကိုပို့ချစ်နေရင်ပြဿနာရှိတယ်နော်လူတိုင်းလှုပ်တော့အလုပ်ကိုဘာဖြစ်လဲစီတာတယ်အဲ့တော့စားမြေကိုအပင်ပတ်အောင်လှုပ်ဖို့နီလန်တစ်ခုရှိတယ်အဲ့ဒါဘာလဲဆိုအဲ့ဒီမြေကိုမြေလံပြစ်ဖို့ပဲစားတက်ကုန်သွားတဲ့အထိမြေလံပြစ်မှာပဲရတယ်စားမြေဖြစ်နေဘာလို့ခါမလဲမြေလံခါမယ်မုံလို့လားချစ်လို့လားဆိုရင်ချစ်လို့ဖြစ်တယ်အပင်မပေါက်တဲ့တင့်ရဲ့အသက်တာကိုအပင်ပေါက်ဖို့အတွက်ဘုရားကတင့်ရဲ့မြုံစေတဲ့ဓာတ်တွေရှိနေတဲ့စားဓာတ်တွေရှိနေတဲ့အဲ့ဒီမြေကြီးကိုအဲ့ဒီနှလုံးသားမြေကြီးကိုမြေလံပြစ်လိုက်မယ်မြေလံပြစ်တဲ့ခါမှာခံရတာတော့မတက်တာဘူးမတက်တာတချို့တွေကတော့ဖုံးနေပဲနေရင်းနဲ့ပဲဘုရားနဲ့ဆက်သွယ်မရှိဘူးအဲ့ဒီဟာကြက်ကြက်လို့လူနဲ့ဘုရားနဲ့သက်တွယ်ရဖို့ဖျားသည်တားတော်ကိုတော့နှမျောလားမနှမျောဘူးတင်းအလုတ်နှမျောမယ်ထင်လားဖျားနဲ့ဂျားထဲမှာဖျားနဲ့တင်းနဲ့ဂျားထဲမှာတင်းအလုတ်ကခံနေရင်အဲ့ဒီအလုတ်ကိုဖျားနှမျောမှာမဟုတ်ဘူးဘာကြောင့်လဲအဲ့ဒီအလုတ်ထက်တာ၍ကောင်းတဲ့အရာတွေဖျားမှာရှိတယ်အာမင်အဲ့ဒီအလုတ်ကိုဖယ်ပြီးသူ့စီကိုရောက်လာအောင်တင်းကိုဖျားဆွဲခေါ်မှာဖြစ်တယ်ဖျားနဲ့တူနဲ့ဂျားထဲမှာအဲ့ဒီငွေအင်းနေကားတွေခံနေတယ်ဆိုရင်အဲအဲ့ဒီအရာတွေဟာအနည်းရှိတယ်မြေလှန့်ခြင်းခံရလိမ့်မယ်ဖန်ဆင်းတော်သူပေါင်းတို့ဒီကိုတော်ကိုသိမိအကြောင်းလူတိုင်းလှုပ်တော်အလုပ်ကိုစီတာတယ်ပေတရုရဲ့လှေထဲမှာငားနဲ့သာပြည့်နေခဲ့မယ်ဆိုရင်ပေတရုဟာယေရှုကိုတွေ့ရတော့မှာမဟုတ်ပေတရုရဲ့လှေမှာငားမရှိလို့ပေတရုယေရှုနဲ့တွေ့ခဲ့ရတာဖြစ်တယ်ယေရှုနဲ့တွေ့ခဲ့ရတာဘလောက်မြတ်တယ်လဲဆိုရင်ဒီနေ့ကျွန်တော်တို့ကပေတရုကိုတန်ငါးတယ်ပေတရုလို့ခေါ်လို့မရတော့ဘူး तू ဟာတမန်တော်ပေတရုဖြစ်တယ်အသင်းတော်ကိုအစာပြုခဲ့တဲ့ तू ဖြစ်တယ်ဟောပညာမတက်လူတန်းစားဘဝကနေလူပေါင်းထောင်နဲ့ခြီးပြီးတော့တနေ့ချင်းမှပြောင်းလဲစေခဲ့တဲ့ဖျားခင်အသုံးပြတဲ့တစားပလာကြီးဖြစ်လာတယ်အကယ်၍များအဲ့ဒီလှေဟာလှေမှာငားတွေနဲ့သာပြည့်နေခဲ့မယ်ဆိုရင်အဲ့ဒီနေ့မှာဖျားကသူ့ကိုငားပေးခဲ့မယ်ဆိုရင်အဲ့ဒီနေ့မှာယေရှုကို तू ရမှာမဟုတ်ဘူးတခါလေကျန်ကျွန်တော်တို့စီမှာပြည့်စုံချစ်တဲ့မရှိခြင်းကပိုကောင်းတယ်။ဘာကြောင့်လဲ?အဲ့ဒီမရှိခြင်းကဘုရားကိုနေရာရစေတာဖြစ်တယ်။မြေလန့်ခြင်းကိုတတိပြုပါ။တင့်ကိုဘုရားမြေမလန့်ခြင်းပါဘူး။ဒါကြောင့်တင့်ရဲ့အတ္တဓာတ်ဒီလူကိုကိုးစားခြင်းနဲ့ကိုယ့်ကိုယ်ကိုစားမြေဖြစ်အောင်မလုပ်မိပါစေနဲ့။ဘုရားကဒီနေ့တင့်ကိုတတိပေးနေတယ်။ငါမြေမလန့်ခြင်းဘူး။အဲ့တော့သူ့၆တော်လွင်ပြင်မှာနေရတဲ့ဘဝဖြစ်တယ်။ဘုရားကမကြိမ်ပင်မဲ့အမင်္ဂလာနဲ့ပဲဖြတ်တန်းနေရတယ်။ဖះကမင်္ဂလာတွေပရပွားပေးပေမဲ့အဲ့ဒီမင်္ဂလာရဲ့အကျိုးကိုမခံစားရဘူး။ဖះကဝမ်းမြောက်ခြင်းတွေပေးနေပေမဲ့အဲ့ဒီဝမ်းမြောက်ခြင်းကိုခရိယံဖြစ်မခံစားရဘူး။ဖះကငြိမ်သက်ခြင်းအရှင်ဖြစ်ပေမဲ့အဲ့ဒီငြိမ်သက်ခြင်းကိုမခံစားရတဲ့ဘဝ။ဘာကြောင့်လဲ?ငါနဲ့တက်ရှင်လို့လူကိုကိုးစားခြင်းနဲ့လူတတဝအမိပြုပြီးအသက်ရှင်လို့ဒါပထမလူဖြစ်တယ်။ဒီနေ့သင်ဟာအဲ့ဒီလူလိုမဖြစ်ပါစေနဲ့။ဒုတိယလူကဘာကြောင့်?သာရဖះကိုကိုးစားတော်သူ။ဟာပြီ။ဖះစကားပဲစိတ်ချတယ်ဖះရဲ့အကျံစီပဲစိတ်ချတယ်ဖះရဲ့အလိုတော်ကိုပဲဝန်ခံမယ်ဆိုတဲ့အတ္တတာတဲ့။ဘာဆက်ဖြစ်လာလဲဆိုတော့ထာဝရဘုရားကိုမိမိကိုးစားစရာအကြောင်းဖြစ်စေတယ်။အတိပယ်ကသူ့ရဲ့ကိုးစားခြင်းမှာမရှိလဲဆိုရင်တတ်တည်ရှိတယ်။သင်ဟာဖះကိုကိုးစားတော်သူမှန်ရင်မရှိတတ်တည်ရှိတယ်။အဲ့ဒီတတ်တည်ကဘာဖြစ်စေလဲဆိုရင်သူများကတင့်ကိုကြည့်ပြီးတင့်ကိုးစားတဲ့ဖះကိုမြင်စေတယ်။သင်ဟာဖះကိုကိုးစားတော်သူမှန်ရင်သင်ရဲ့အတ္တတာဟာအဲ့ဒီကိုးစားတဲ့ဖះရဲ့တတ်တည်ကိုသင်ထင်ရှားနေတယ်ငါကိုးစားတဲ့ဖះမေတ္တာရှင်ဆိုအဲ့ဒီမေတ္တာဟာတဲ့အတ္တတိုင်းမှာထင်ရှားနေတယ်ငါကိုးစားတဲ့ဖះအလုံးစုံတတ်နိုင်နေဆိုရင်အဲ့ဒီအလုံးစုံတတ်နိုင်ခြင်းတဲ့အတ္တတိုင်းမှာထင်ရှားနေငါကိုးစားတဲ့ဖះဝမ်းမြောက်ခြင်းအရင်မြစ်ဆိုရင်တဲ့အတ္တတိုင်းမှာအဲ့ဒီဝမ်းမြောက်ခြင်းကတတ်တည်ထင်ရှားနေတယ်အဲ့တော့သူများကကြည့်ပြီးတော့မှအဲ့ဒီအရင်မြစ်ကိုတွေ့ရတယ်တဲ့အတ္တတိုင်းထဲမှာအဲ့တော့ကိုးစားစရာအကြောင်းဖြစ်စေဆိုတဲ့အဓိပ္ပာယ်ကတင့်ကိုကြည့်ပြီးတော့မှတင်ဟာကိုးစားသောသူဖြစ်တယ်ဆိုရင်ကိုကြည့်ပြီးတော့မှပင်ကိုးကွယ်တဲ့ဖះကိုလူတွေဟာကိုးကွယ်ချင်လာတယ်။ င်ကိုးကွယ်တဲ့ဘုရားကိုလူတွေဟာစိတ်ဝင်စားလာတယ်ဒီနေ့တင့်ကိုကြည့်ပြီးတော့မှတင်ကိုးကွယ်တဲ့ဘုရားကိုလူတွေစိတ်ဝင်စားရလားတင်ကလောကကိုစိတ်ဝင်စားနေတာလားလောကကတင့်ကိုစိတ်ဝင်စားနေတာလားဟယ်လိုတင်ကလောကကိုစိတ်ဝင်စားတာလားလောကကတင့်ကိုစိတ်ဝင်စားတာလားအဲ့ဒါအမျိုးမေးခွန်းအရင်ခတ်တယ်နော်ဖြေရနော်ယေရှုရောက်လာတဲ့အခါမှာယေရှုကဒီလောကမှာသူစိတ်ဝင်စားဆုံးကပျောက်ဆုံးဝိညာဉ်ဖြစ်တယ်လောကမှာရှိသမျှဘာကုန်းမှသူစိတ်ဝင်စားပျောက်ဆုံးဝိညာဉ်ကိုသူစိတ်ဝင်စားတယ်အဲ့တော့လူတွေအားလုံးကသူ့ကိုစိတ်ဝင်စားတယ်ယေရှုကလောကနဲ့လောကအရာကိုစိတ်ဝင်စားဘူးလောကထဲမှာနစ်နေတဲ့အပြစ်သားတွေကိုပဲစိတ်ဝင်စားတယ်အဲ့တော့လူတွေကကြတော့သူ့ကိုစိတ်ဝင်စားနေကြတယ်လောကကြီးတစ်ခုလုံးကသူ့ကိုစိတ်ဝင်စားတယ်ကိုယ်ကပြောရင်ဟလာသူ့ကိုတိုက်ခိုက်ခြင်းတဲ့လူတွေတောင်မှသူ့ကိုဒုက္ခပေးခြင်းတဲ့လူတွေမှသူ့ကိုစိတ်ဝင်စားတယ်ဘာဖြစ်လို့လဲဆိုရင်လောကနဲ့မတူဘူးခြားနာနေတယ်ဖခင်ရဲ့တက်တွေကသူ့ရဲ့အတ္တထဲမှာယာနှုံးပြေထင်ရှားနေတယ်ထာဝရဘုရားကိုကိုးစားတော်သူထာဝရဘုရားကိုမိမိကိုးစားစရာအကြောင်းဖြစ်စေတော်သူရဲ့အတ္တအဲ့ဒီအတ္တကတဲ့ဘာဖြစ်စေလဲဆိုရင်ကောင်းချီးမင်္ဂလာခံအပ်တယ်ခံအပ်တယ်လာပြန်ပြီနော်အပ်တယ်ဆိုတဲ့စကားကြီးတန်တယ်ဆိုတဲ့အဓိပ္ပာယ်ကျွန်တော်တို့လူကိုပြန်ကြည့်မယ်ဆိုရင်ကောင်းချီးမင်္ဂလာနဲ့တန်တယ်လို့ပြောလို့ရတဲ့သူမရှိပါဘူးကျွန်တော်တို့ခံစားရတာဒီကျေးဇူးတော်အဖြစ် unmerited favor of god မထိုက်မတန်ပဲခံစားရတဲ့ဘုရားရဲ့မျက်နှာသာပေးခြင်းဖြစ်တယ်ဒါပေမဲ့ဘုရားကဘာပြောလဲဆိုရင်ဒီလူဟာတဲ့ကောင်းချီးမင်္ဂလာနဲ့ထိုက်ကိုထိုက်တန်တယ်လို့သူကပြောတယ်ဘာဖြစ်လို့လဲအဓိပ္ပာယ်ပါလေငါတာအဲ့ဒီငါတာအဲ့ဒီငါသမီးပေါ်ကောင်းချီးပေးလိုက်သူ့ကိုကောင်းချီးပေးလိုက်ရင်ငါကိုလူတွေတိတိလာတယ်အာမင်ဒီနေ့တင့်ကိုဘုရားကောင်းချီးပေးထားတယ်အဲ့ဒီကောင်းချီးမင်္ဂလာတင့်ကိုကိုယ်တဲ့ဘုရားကိုသူများတိလာလားတင့်ရဲ့တတမှာရှိလာတဲ့အရာတွေတင့်ရဲ့တတမှာဆုံးခံစားနေရတဲ့ပြေဆုံးခြင်းတွေတင့်ရဲ့တတမှာခံစားနေရတဲ့ကြွယ်ဝခြင်းတွေချမ်းသာခြင်းတွေအစဉ်ပြေခြင်းတွေဒါမှမဟုတ်တင်ရင်ဆိုင်နေရတဲ့အောင်အလုံးကတင့်ကိုကိုယ်တဲ့ဘုရားကိုသူများတိလာလားအကယ်၍များအဲ့ဒီလိုတိစေတော်သူဖြစ်တယ်ဆိုရင်ဘုရားကပြောလိုက်မယ်ငါသားငါသမီးမင်းကိုကောင်းကြီးပေးရတာတန်နေအာမင်ဘေးနားလူမေးလိုက်ပါတင့်ကိုဘုရားကောင်းကြီးပေးရတာတန်ရဲ့လားလို့ကိုကိုကိုမေးကြည့်ပါနော်ကျွန်တော်လည်းကိုကိုကိုအမြဲတမ်းမေးတယ်ဒီနေ့အထိကျွန်တော်ကိုကျွန်တော်မေးကြည့်တဲ့အခါမှာကျွန်တော်တန်လို့ကျွန်တော်တော်လို့ကျွန်တော်ကောင်းလို့ဘုရားရဲ့ကောင်းကြီးကိုကျွန်တော်ခံစားနေရတာမဟုတ်ဘူးတကယ်တမ်းဆိုရင်အဲ့တော့ဖခင်ကကျွန်တော်ကိုကြည့်ပြီးတော့မှငါသားရဲ့မင်းကိုငါကောင်းကြီးပေးရတာတိတ်တန်တာပဲမင်းကိုငါကောင်းကြီးပေးလိုက်တိုင်းငါရဲ့ကောင်းမြတ်ခြင်းကိုလူတွေပို၍ခံစားရတယ်လို့ဖခင်ပြောလို့ရရလားကျွန်တော်ကိုကျွန်တော်အမြဲတမ်းပြန်မေးတယ်ဒီနေ့တင့်ကိုတင်မေးကြည့်ပါတချို့တွေဆိုအလုပ်ကောင်းကောင်းရှိလိမ့်မယ်တချို့တွေဝင်ငွေကောင်းအနည်းဆုံးတော့တင်ဟာမြန်မာပြည်မှာရှိတယ်တော်ယုံတိုင်ယုံတထေးတော်တင်ဟာချမ်းသာတော်သူဖြစ်တယ်အာမင်အာမင်မဟုတ်ဘူးလားဟောစဉ်းစားနေတယ်နော်မြန်မာပြည်မှာကားတစ်စီးစီးဖို့မလွယ်ဘူးဒီမှာကားစီးဖို့ဆိုရင်တင်အလုပ်ရှင်ကားစီးလို့ရတယ်ဟာလားတင်တို့အများကြီးအဆင်ပြေတဲ့အခြေအနေမှာရှိပါတယ်ဒါပေမဲ့အဲ့ဒီအခြေအနေတွေဟာတင်ကိုးကွယ်တဲ့ဘုရားကိုသူတစ်ပါးသိစရာအကြောင်းဖြစ်စေရလားအဲ့ဒီလိုဖြစ်စေမယ်ဆိုရင်ဘုရားကပြောလိမ့်မယ်ငါသားမင်းကိုကောင်းကြီးပေးရတာတိတ်တန်တာပဲဒါဆိုရင်မှတ်ထားပါဘုရားကကြီးပေးရတာတန်တယ်လို့မြင်လာပြီးဟဲ့ဆိုရင်နောက်ထပ်ပေးဖို့ရှိနေပြီအာမင်တချို့တွေကဖះကောင်းကြီးပေးတယ်နော်ဖះကောင်းကြီးပေးတယ်သူတို့ကိုဖះကောင်းကြီးပေးလိုက်တိုင်းဖះကိုမသိလာဘူးသူတို့ရဲ့ကြွားလုံးတွေပဲလူတွေသိလာတာကြွားပဲနေတော့တာဖះပဲပျောက်သွားမှမသိဘူးကြွားကြည့်ပဲနေတာဆိုတော့တင်ကြွားရမှာဖះဖြစ်တယ်အာမင်တင်ရဲ့အစွမ်းမဟုတ်ဘူးတင်ရဲ့ပိုင်ဆိုင်ခြင်းမဟုတ်ဘူးတင်ရဲ့ဖះတင်ကိုယေရှုပြုတဲ့ဖះတင်ကိုမထိုက်တန်မဲ့ချီးမြှောက်တဲ့ဖះအဲ့ဒါတင်ရဲ့တက်တာမှာလူတွေရှေ့မှာထင်ရှားစေဖို့ဖြစ်တယ်အဲ့တော့အဲ့ဒီလူကလည်းဗါတဲ့လေကောင်းကြီးမင်္ဂလာကိုပေးဖို့တန်တယ်ဆိုတဲ့သူကဘယ်လိုလူလဲဆိုရင်တရေရှိတော်အရာမှစိုက်တယ်ကိုကိုမေးကြည့်ပါရေရှိတော်အရာမှစိုက်တယ်သူကလည်းရေနဲ့กินတဲ့နေရာမှာမနေဘူးရေဆိုတာနှုတ်ကပတ်တော်ဖြစ်တယ်အသက်ရှင်တဲ့ဖခင်သခင်ရဲ့နှုတ်ကပတ်တော်အဲ့ဒီဖခင်ကိုကိုးစားတဲ့သူကဖခင်ရဲ့နှုတ်ကပတ်တော်နဲ့กินပြီးမနေတတ်ဘူးနှုတ်ကပတ်တော်မရှိရင်မနေတတ်ဘူးတင်းနှုတ်ကပတ်တော်မရှိရင်နေတတ်လားနေတတ်လွန်လို့ဆရာလည်းဟဲ့လားဒီထဲမှာတပတ်လုံးလုံးရေမချိုးပဲနေနိုင်တဲ့လူရှိလားပြန်ပွဲလုပ်မယ်ဆိုနိုင်မလားပဲနိုင်မလဲနော်ရေမရှိရင်မနေတတ်ဘူးဒီလူကအဲ့ဒီပြနှုတ်ကပတ်တော်မရှိရင်နှုတ်ကပတ်တော်မကြားရရင်မနေနိုင်အဲ့ဒီနှုတ်ကပတ်တော်ကြားရမယ်ဟဲ့ဆိုရင်တကောင်လဲသူနားထောင်ပါပဲမနဲ့အစောကြီးလဲနားထောင်ပါပဲအဝေးကြီးသွားပြီးလဲနားထောင်ပါဘာကြောင့်လဲနှုတ်ကပတ်တော်မရှိရင်မနေနိုင်ဘူးရေရှိတဲ့အရက်မှာစိုက်တယ်တင်းတင်းရေရှိတော့အရက်မှာစိုက်တော့အပင်ဖြစ်ပါစေအာမင် နှုတ်ကပါတော့မရှိရင်မနေနိုင်ဘူးတချို့တွေများစမ်းစာနဲ့မတည့်ဘူးပြောလိုက်တာနဲ့ငိုက်တော့တာပဲနှုတ်ကပါတော့မတည့်အဲ့ဒါထွက်ပြေးရောစမ်းစာတင်တယ်ဆိုတာနဲ့ထွက်ပြေးပြီနော်ဒီနေ့ဟလာစမ်းစာတင်တယ်လောက်တော့မဲဟေးဆိုဒိတ်ကြည့်လိုက်တယ်ပြီးရင်အဲ့ဒါ vacation ယူပြီးလစ်ရောရရှိတဲ့အရာမှမဆိုင်ချင်ဘူးရေနဲ့ဝေးရအရာမှဆိုင်တယ်ရေနဲ့ဝေးရမှဆိုင်မှတော့တင့်အပင်ဘလို့ရှင်းပါလဲရင်ရှိတော့ဖျားစကားမှမရှိရင်ငါဘလို့ရှင်းတမ်းပါလဲဖျားစကားမှမရှိရင်ငါဘဝဘလို့တိုးတက်ပါလဲဖျားစကားမှမရှိရင်ငါအတက်တာမှဘလို့လူများရှိမှတက်တယ်ဖြစ်မှလဲလို့အဲ့ဒီလူကပူပင်တက်တယ်ဘာပူလဲဆိုရင်ဖျားစကားသူ့တက်တာမှမရှိမှတိတ်ပူတယ်အဲ့တော့သူကသူ့ရဲ့အတက်တာကိုဘယ်မှာပဲနေရချလဲဆိုရင်ရင်ရှိတဲ့အရာမှပဲဆိုင်တယ်ဖျားစကားကြားတဲ့နေမှာဖျားစကားကြားတဲ့အတိုင်းဝိုင်းမှာဖျားစကားတဲ့ကြားတဲ့မိသားစုမှာဖျားစကားကြားတဲ့နေရာမှာသူအမြင်နဲ့သူ့ကိုတွေ့ရလိမ့်ရှိတယ်အာမင်တင်ဒီဖျားစကားမရှိရင်မနေတတ်တဲ့သူဖြစ်နေပြီလားဒါဆိုရင်တင့်ကိုဖျားကောင်းကြည့်ပေးရတဲ့တိတ်တယ်အာမင်ဖျားစကားမကြားရရင်မနေနိုင်ဘူးမကြားရရင်အသက်မရှင်တတ်တော့ဘူးကိုရောကိုရောစကားမပါဘဲနဲ့နေ့တစ်နေ့ကိုကျွန်တော်ဘယ်လိုဖြတ်တန်းရမှာလဲကိုရောစကားမပါဘဲနဲ့ကျွန်တော်ဒီအလုပ်ကိုကျွန်တော်ဘယ်လိုလှုပ်ဆောင်ရမှာလဲကိုရောစကားမပါဘဲနဲ့ဒီစိန်ခေါ်မှုကိုကျွန်တော်ဘယ်လိုဖြေရှင်းရမှာလဲဘလို့အောင်မြင်နိုင်မှာလဲလို့ဖះစကားကလွဲပြီးကိုကိုကိုဘလို့မှစိတ်မချရတဲ့သူကိုယ့်ရဲ့အတက်တာမှာဖះစကားရဲ့လမ်းညွှန်ချက်ကအရေးကြီးဆုံးပဲလို့ခံယူတဲ့သူဖြစ်တယ်ရည်ရှိတော့အဲ့မှာစိုက်တယ်ဒုတိယတစ်ချက်မျက်နှာမှာအမြင့်ဖြာတယ်မြင့်လို့ပြောလိုက်တဲ့ခါမှာရည်စည်ချီလာထဲမှာရှိတယ်ဟဲ့လားကျွန်တော်တို့အေရင်ဥယျာဉ်ထဲမှာရှိတယ်ဗျာဒိတ်ကျမ်းထဲမှာရှိတယ်မြင့်အဲ့ဒီမြင့်ဟာယေရှုခရစ်တော်ကိုပြောတာဖြစ်တယ်အဲ့ဒီမြင့်ရဲ့ရောက်ရအဲ့မှာရှိသမျှသောအရာအသက်ရှင်နေအဲ့ဒီမြင့်ရေကချိုတယ်အဲ့ဒီကတောက်ဖို့ကောင်းတယ်လို့အဓိပ္ပာယ်ရတယ်မြင့်နာမှာအမြင့်ဖြာတဲ့အခါမှာတဲ့သူကအရင်မြင့်နဲ့အမြဲတမ်းချိတ်ဆက်ထားတယ်ကျွန်တော်တို့အိမ်မှာတခါအာကျွန်တော်တို့အရင်တုန်းကအိမ်ငှားနဲ့နေတယ်အိမ်ငှားနဲ့နေတဲ့အခါမှာအဲ့ဒီအိမ်ကအစိုးရအိမ်ဆိုတော့အိုးအိမ်တိုက်ခန်းမှာကျွန်တော်တို့နေတော့ရေကအစိုးရပေးတဲ့ရေပဲအဲ့ဒီရေကလည်းမနဲ့ကြမနဲ့ခဏလေးပဲပေးတယ်အဲ့တော့ပေးတဲ့အချိန်မှာကျွန်တော်တို့ကစောင့်ပြီးတော့မှရေဆက်နဲ့တင်ရတယ်။တခါလေကျရင်ရေနံလို့တုံးလို့မရဘူး။အဲ့တော့အဲ့ရေနံတွေဟာလာကုံသွားအောင်ကျွန်တော်စောင့်ပြီးတော့မှရေကောင်းကောင်းဝင်လာတဲ့အထိကျွန်တော်တို့ကစောင့်ပြီးတော့မှတင်ရတယ်။အဲ့ဒီကောင်းကောင်းလေးကိုကျွန်တော်တို့ကကန်ထဲမှာထားထားတယ်။အဲ့ဒီကန်ထဲမှာရှိတဲ့ရေကုံရယ်ကျွန်တော်သုံးစရာရေမရှိတော့။အဲ့တော့ဂျေဆုတော်ကြောင့်ဒီနေ့မှာကျွန်တော်တို့ဘုရားရဲ့ဂျေဆုတော်ကြောင့်အဲ့ဒီအိမ်ကိုကျွန်တော်အပိုင်ဝယ်ခွင့်ရတဲ့အခါမှာဘေးမှာမြေရှိတဲ့အခါမှာအဲ့ဒီမြေကိုကျွန်တော်ပါလုပ်လိုက်တယ်ဆိုတော့အဝီစစ်တွင်တူပလိုက်တယ်ကျွန်တော်တို့စီမှာရှိတဲ့ခွန်အားကျွန်တော်တို့စီမှာရှိတဲ့ငွေကြေးကျွန်တော်တို့စီမှာရှိတဲ့အစွမ်းဆိုတာကုန်သွားနိုင်တယ်အဲ့ဒါအရင်မြင့်မဟုတ်ဘူးအဲ့ဒါရလက်ခေါ်တယ် result လို့ခေါ်တယ် resource မဟုတ်ဘူးဖျားကကျွန်တော်တို့ရဲ့အရင်မြင့်ဖြစ်တယ်ခရစ်တော်သည်ကျွန်တော်တို့ရဲ့အရင်မြင့်ဖြစ်တယ်အာမင်ခရစ်တော်သည်မနေ့ယနေ့နောက်ကာလမပြောင်းလဲတဲ့အရင်မြင့်ဖြစ်တယ်မနေ့ကလည်းမဆနိုင်လဲဒီနေ့လည်းမဆနိုင်လဲမနေ့ပြန်လည်းမဆနိုင်လဲသင်အစွမ်းရှိလည်းမဆနိုင်လဲအစွမ်းမရှိလည်းမဆနိုင်လဲသင်အစွမ်းကုန်သွားရင်လည်းဖျားမဆနိုင်တယ်အာမင်အဲ့တော့ဒီအပင်ကသူကအပေါ်ရင်နဲ့လောင်းတဲ့ရင်နဲ့အသက်ရှင်နေတာမဟုတ်ဘူးအမြဲတမ်းစီးဆင်းနေတဲ့မြေရင်နဲ့သူကအသက်ရှင်နေတာဖြစ်တယ်အစောစောကကျွန်တော်တို့အိမ်မှာအဲ့ဒီရေကုန်သွားတဲ့အခါမှာအင်မတန်ဒုက္ခရောက်တယ်တခါကျတော့နာဂစ်ဖြစ်တယ်ဖြစ်တော့မီးတွေပြက်ဟလားရေတွေမလာဖြစ်တော့ကျွန်တော်တို့တော်တော်ဒုက္ခရောက်တယ်အဝေးကြီးကျွန်တော်တို့ရေတွင်းရှိတဲ့နေရာမှာသွားပြီးရေချိုးရတဲ့ရေခက်ရတယ်ရေဒုက္ခအဲ့ဒီရေဒုက္ခကိုခံစားရတဲ့အခါမှာနှုတ်ကပတ်တော်မရှိခြင်းရဲ့ဒုက္ခကိုကျွန်တော်ပို၍နားလည်လာတယ်။ရေဒုက္ခတော်တလောက်ကြီးရင်နှုတ်ကပတ်တော်မရှိခြင်းရဲ့ဒုက္ခကသာ၍ကြီးတယ်။အဲ့တော့အခုတော့အိမ်ပိုင်ရရေလေးညေလေးပေါ်မှာကျွန်တော်အဝီစစ်တွင်တူလိုက်တဲ့အခါမှာအချိန်မရွေးကျွန်တော်လိုရင်လိုတဲ့အချိန်မှာမလိုလို့ရပြဲဆိုရင်ရေတင်လို့ရတယ်။အာမင်ကျွန်တော်တို့ကအရာလက်နဲ့ပဲအသက်ဖျားပေးတဲ့ကောင်းကြီးလောက်နဲ့ဖျားပေးတဲ့ငွေကြီးလောက်နဲ့ဖျားပေးတဲ့အစွမ်းလောက်နဲ့ခြေနှက်ပြီးတော့မှဖျားကိုဂယုမဆိုင်ပဲနဲ့အရင်မြင့်နဲ့အဆက်အသွယ်ဖြတ်ပြီးကျွန်တော်အသက်ရှင်တဲ့ခါမှာအဲ့ဒီအရင်မြင့်နဲ့အဆက်အသွယ်ပြတ်နေတဲ့သူဒီကိုယ်စီမှာရှိတဲ့အရာကုံသွားရင်ဘယ်ကမှမရနိုင်တော့ဘူးအားကုံသွားရင်ထပ်ပြီးအားရှိစရာမရှိတော့ဘူးအစွမ်းကုံသွားရင်ထပ်ပြီးအဲ့အစွမ်းနဲ့အသက်ရှင်လို့မရတော့ဘူးငွေကုံသွားရင်သူတို့မှဝမ်းမြောက်ခြင်းပျောက်ဆုံးသွားရောခရီးကတချို့ရဲ့ဝမ်းမြောက်ခြင်းကဘယ်ပေါ်မှမူတည်လဲဆိုတော့သူတို့ရဲ့အခြေအနေပေါ်မှာမူတည်နေတယ်သူတို့အခြေအနေကောင်းရင်ဝမ်းမြောက်တယ်ဟလားလာကထုတ်ရင်ဝမ်းမြောက်တယ်အိမ်ကိုပေးလာရင်ဝမ်းမမြောက်တော့ဟလားဟာဟိုစားလိုက်ပုံတော့ဖွင့်တာနဲ့သိညစ်တယ်ကွာဆိုတာလာပြီဟိုတော့ဘေးတွေတစ်ထပ်ကြီးလာတာပေါ့လာကထုတ်ရင်တော့ hallelujah god is god all the time သူတို့အခြေဆုံး order နော်အလုပ်ပြုတ်တဲ့နေ့ကျရင်အဲ့ဒီလူကမ order တော့
သူကတော့အော်မှာပေါ့ဘာဖြစ်တယ်ညာဖြစ်တချို့က God is good all the time or God is good sometime အဲ့တော့အရင်မြင့်နဲ့ချိတ်ဆက်ထားတဲ့သူကတော့မျက်နှာမှာအပြစ်ဖြာနေတဲ့သူကတော့ကိစ္စမရှိဘူးအလုတ်ပြုတ်လဲ God is good အလုတ်ရှိလဲ God is good ကျမ်းမာလဲ God is good ဖြားလဲ God is good ပဲဘာကြောင့်လဲသူကအရင်မြင့်နဲ့ဝမ်းမြောက်စေတဲ့အရင်မြင့်နဲ့ငြိမ်သက်စေတဲ့အရင်မြင့်နဲ့ဆွမ်းအဆွမ်းတတိကိုပေးတဲ့အရင်မြင့်နဲ့အောင်မြင်စေတဲ့အရင်မြင့်နဲ့ तू ကအတွင်းတဲကနေစီးထွက်နေတာဖြစ်တယ်။ तू ရဲ့ဝမ်းမြောက်ခြင်းကအလုတ်ပေါ်မှာမမှုတည်ဘူး။ तू ရဲ့ဝမ်းမြောက်ခြင်းကငွေပေါ်မှာမမှုတည်ဘူး။ तू ရဲ့ဝမ်းမြောက်ခြင်းက तू ရဲ့အဆွမ်းပေါ်မှာမမှုတည်ဘူး။ तू ရဲ့ဝမ်းမြောက်ခြင်းက तू အထဲမှာအသက်ရှင်ပေးနေတဲ့ခရစ်တော်ပေါ်မှာပဲမှုတည်တယ်။ဒါကြောင့်ခရစ်တော်သည်မနေရင်ပြောင်းလဲသလို तू ဒီလဲ तू ရဲ့ဝမ်းမြောက်ခြင်းဒီလဲအခြေအနေပေါ်မှာမှုတည်ပြီးပြောင်းလဲသွားခြင်းမရှိဘူး။မျက်နှာမှာအမြင့်ဖြာတယ်သင်ဟာကုံနိုင်တဲ့သင်ရဲ့အစွမ်းအစတွေပေါ်မှာယက်တည်နေတာလားဒါမှမဟုတ်မကုံနိုင်တဲ့ခရစ်တော်ရဲ့ကောင်းမြတ်ခြင်းပေါ်မှာယက်တည်နေတာလားနောက်တစ်ချက်ကပါလဲပူတော်အချိန်ယောက်ျောင်းကိုမသိဘူးတဲ့ကြည့်နော်အပေါ်ကလူကတော့ဘာမသိဘူးလဲဆိုကောင်းကျိုးယောက်ျောင်းကိုမသိဘူးကောင်းကျိုးယောက်နေလဲသူမသိဘူးသူများတွေပျော်နေလဲသူကဝမ်းနည်းနေတယ်သူများတွေဝမ်းမြောက်နေလဲသူကစိတ်ညစ်နေတယ်ဒီလူကြတော့ပူတော်အချိန်ယောက်ျောင်းကိုမသိဘူးသူများတွေဒုက္ခရောက်နေတယ်သူများတွေဝမ်းနေစရာကြုံရတယ်အလုတ်တွေအတူတူပြုတ်တယ်အလုတ်ပြုတ်တဲ့သူချင်းအတူတူသူကအော်နိုင်တယ်အာမင်ဘာဖြစ်လို့လဲသူ့ရဲ့ဝမ်းမြောက်ခြင်းကအလုတ်ပေါ်မှာမမှုတည်တာသူ့ရဲ့ဝမ်းမြောက်ခြင်းကသူ့ရဲ့အထဲမှာအသက်ရှင်ပေးပြီးသူ့ကိုတာရစ်ကောင်းတဲ့နေရာကိုပို့ဆောင်ပေးတဲ့ခရစ်တော်ပေါ်မှာမှုတည်နေလို့ဖြစ်တယ်အဲ့သူများကြည့်ငါလည်းအလုတ်ပြုတ်တယ်သူလည်းအလုတ်ပြုတ်တယ်သူကသူတော်မှငါ့လောက်လက်ကကောင်းတာမဟုတ်ဘူးသူတော်မှငါ့လောက်အချိန်နေကောင်းတာမဟုတ်သူ့အိမ်လည်းငါ့လောက်ကောင်းတာမဟုတ်ဘူးဒါပေမဲ့သူကငါတလောက်စိတ်ညစ်နေတာငါအလုတ်ပြုတ်တာတောင်တလောက်စိတ်ညစ်တာသူကမပူပဲနဲ့ဘာလို့တချင်းဆိုနေတာလဲငါကတမငိုချင်စိတ်ပေါက်နေပြီတေချင်စိတ်ပေါက်နေပြီသူကတော့ဝမ်းမြောက်လို့ဟာလေလုယာအလုတ်ပြုတ်တာများသူက promotion တက်တာကြာစဉ်းစားဒီလူမယူးများသွားပြီလားမဟုတ်ဘူးယူးနေတာမဟုတ်အဲ့ဒါထူးနေတာဖြစ်တယ်အာမင်ထူးနေတာဘာကြောင့်လဲသူအแทမှာမျက်နှာမှာအမြင့်ဖြာတဲ့ခါမှာအပေါ်ကဘာတွေပဲတောက်ဆုံးသွားစေသူ့ရဲ့အတွင်းထဲမှာမမြင်ရတဲ့အမြင့်ဟာအမြဲတမ်းစိမ့်လန်းစေတဲ့အရင်မြင့်နဲ့ချိတ်ဆက်ထားလို့ဖြစ်တယ်။ပူတော်အချိန်ယောက်ျောင်းကိုမသိဘူး။ဝမ်းနေစရာတွေကြုံရတယ်။ဝမ်းနေစရာကြုံရလဲဝမ်းမြောက်နေတယ်။ဆင်းရဲဒုက္ခကြုံရလဲချီးမွမ်းနိုင်တယ်။ပူတော်အချိန်ယောက်ျောင်းကိုမသိဘူး။ပူတော်အချိန်မရောက်ဘူးလို့ဆိုလိုတာမဟုတ်ဘူး။ဒါကြောင့်ဖျားကိုကိုးစားတဲ့သူကဒုက္ခဆင်းရဲမကြုံရဘူးလို့မဆိုလိုဘူး။ဖျားကိုကြုံရတဲ့သူကပြဿနာမကြုံရဘူးလို့မဆိုလိုဘူး။ဖျားကိုကြုံအဲဖျားကိုကိုးစားတဲ့သူကစိန်ခေါ်မှုမကြုံရဘူးလို့မဆိုလိုဘူး။အဲ့ဒီကြုံရတဲ့စိန်ခေါ်မှုတွေဒုက္ခဆင်းရဲတွေပြဿနာတွေအခက်အခဲတွေခြားထဲမှာသူဟာဝမ်းမြောက်နေတယ်ငြိမ်သက်နေတယ်ဖျားကိုချီးမွမ်းနိုင်နေတယ်လို့ပြောတာဖြစ်တယ်။အာမင်။ဖျားကိုလက်ခုပ်တီးလက်ချီးမွမ်းရ။ဟာလေလုယ။ဒီနေ့သင်ဟာအဲ့ဒီအရင်မြင့်နဲ့ချိတ်ဆက်ထားသောသူဖြစ်ပါစေ။မပြောင်းလဲနိုင်တဲ့အရင်မြင့်နဲ့သင်ဟာအမြဲတမ်းချိတ်ဆက်ထားသောသူဖြစ်ပါစေ။အဲ့တော့သူဟာတဲ့မိုးခေါင်တဲ့ကာလမှာစိုးရိမ်စရာမရှိဘူး။ तू ကမြင်ရတဲ့မိုးနဲ့အသက်ရှင်နေတာမှမဟုတ်တာ။မိုးခေါင်သွားပြီတဲ့။အပေါ်ကမြင်ရတဲ့မိုး၊မြင်ရတဲ့နေရာကနေဟာစိမ့်လန်းစေတဲ့အရာတွေမရှိတော့ဘူး။မြင်ရတဲ့လက်ကတွေမကောင်းတော့ဘူး။မြင်ရတဲ့အလုပ်တွေမကောင်းတော့ဘူး။မြင်ရတဲ့အခြေအနေတွေမကောင်းတော့ဘူး။ဒါပေမဲ့မမြင်ရတဲ့နေရာမှာမြင့်တမြင့်ကစီးနေတာ။အာမင်။မမြင်ရတဲ့ဝိညာဉ်ထဲမှာမမြင်ရတဲ့နှလုံးသားထဲမှာယေရှုခရစ်တော်ဆိုတဲ့အသက်မြင့်ကအချိန်အဟုန်နဲ့စီးနေတာကျွန်တော်အမျိုးသမီးကြုံပြောင်းမှနေတဲ့ခါမှာအဲကျွန်တော်တို့လက်မထက်ခင်ခဏသွားလှည့်တဲ့အခါသူကပြောတဲ့လမ်းမှာအိမ်မားတဲ့ကျွဲကောပင်၃ပင်ရှိတယ်လေတီးပတီးပအောင်လာတယ်အရင်တော့ဆိုအရန်တီးတာလေသူများတွေတောင်ပေးရတယ်ပြတဲ့သူလည်းရှိတယ်ကိုယ်တိုင်စားလို့လည်းမကုန်လို့သူများကိုပေးရအခုတော့တီးပမလားမသိဘူးလေအိမ်မားငားနေတာကအဲ့ဒီအမျိုးသမီးတယောက်အပြူကြီးဖြစ်တယ်သူကရုံးလုံငန်းလုတော့ရုံးအလုပ်လုတော့သူကြည့်ရှုနိုင်မှာမဟုတ်ပြုစုနိုင်မှာမဟုတ်ဘူးတဲ့အဲ့ဒါနဲ့သွားတဲ့ခါကျတော့ပြီးနေတော့မယ်မပြုစုနိုင်ဘူးရေလည်းမလောင်းနိုင်ဘူးသို့တော့အတိအသေးတော့မယ်ဘာကြောက်လဲကြည့်တော့အိမ်ရှိတလန်းကျော်မှာပဲမြင့်ရှိတယ်မြင့်စီးနေတယ်အဲ့တော့အဲ့ဒီမြင့်ရှိနေတော့ကြောက်အပေါ်ကရေမလောင်းလဲမိုးမရွာလဲတိကျွဲကောပင်ကသူ့အတွက်ဆုတ်ဆရာရေမပြတ်သွားဘူးအဲ့ဒါကိုကျွန်တော်ကြည့်ပြီးတော့ဒီချမ်းပိုက်ကိုကျွန်တော်သဘောပေါက်သွားတယ်။မြင့်နားမှာအမြင့်ဖြာနေတဲ့အပင်ဟာအရွက်လည်းမညိုဘူး။အသီးလည်းမပြတ်ဘူး။အာမင်။ဒီနေ့ခရစ်တော်နဲ့အစင်မြဲချိတ်ဆက်ထားတဲ့သူဟာအမြဲတမ်းစိမ့်လန်းနေတော်သူဖြစ်တယ်။ထို့ပြင်အသီးသီးတော်သူဖြစ်တယ်။ဘလောက်ပဲနေပူပါစေသူ့ကိုကြည့်လိုက်စိမ့်လန်းနေတယ်။ အာမလေးငါသူ့ကိုအားကျလိုက်တာဒုက္ခရောက်တဲ့သူချင်းအတူတူတော်မှာသူကပျော်နေလိုက်တာဆင်းရဲဒုက္ခကြုံရတဲ့သူချင်းချင်းတူတော်မှာသူ့မျက်နှာကြည့်လိုက်လင်းနေတာပဲလောကကသူတွေစိတ်ဆင်းရဲတဲ့အချိန်မှာသင်လဲလိုက်ဆင်းရဲစိတ်ဆင်းရဲတဲ့ဆိုရင်သင်စီမှာခရစ်တော်ဆိုတဲ့မျှော်လင့်ချက်ကိုသူများကဘယ်လိုလုပ်တွေ့တော်မှာလဲလောကလူတွေဒုက္ခရောက်လို့ညှိနေတဲ့အချိန်မှာသင်လဲလိုက်ညှိရဲဆိုရင်သင်ထဲမှာဝမ်းမြောက်ဆိုတဲ့ခရစ်တော်ကိုသူများဘယ်လိုလုပ်တွေ့တော်မှာလဲဒီနေ့လောကကြီးကအဲ့ဒီမျှော်လင့်ချက်ကိုလိုက်ရှာနေတာအမြဲစိတ်တစ်ပင်အရွက်မညုံတော့တဲ့ဒုက္ခရောက်တာချင်းအတူတူအဲ့ဒီဝမ်းမြောက်ခြင်းသူစီမှာရှိတဲ့ဝမ်းမြောက်ခြင်းငါလိုချင်တယ်သူစီမှာရှိတဲ့ငြိမ်သက်ခြင်းငါလိုချင်တယ်သူစီမှာရှိတဲ့စိတ်လန်းခြင်းနဲ့ဆိုပြေခြင်းနဲ့ငါလိုချင်တယ်ငါထက်တောင်ပိုဒုက္ခရောက်တဲ့သူကဘာဖြစ်လို့ငါထက်ပိုပြီးတော့မှဝမ်းမြောက်နေနိုင်ရတာလဲအဲ့ဒီအရာကြီးကိုးစားစရာအကြောင်းဖြစ်စေခြင်းဖြစ်တယ်တင်းအတ္တတရဲမှာလောကကမပေးနိုင်တဲ့ငြိမ်သက်ခြင်းဝမ်းမြောက်ခြင်းအောင်မြင်ခြင်းကိုသူတစ်ပါးကခရစ်တော်အဖြစ်မြင်ရပြီဆိုရင်တင့်ကိုကြည့်ပြီးတော့မှသူတစ်ပါးခရစ်တော်ကိုတွေ့ပြီဖြစ်တယ်။အဲ့ဒီလိုခရစ်တော်ကိုတွေ့ဖို့အတွက်တင့်ရဲ့အတ္တကဖခင်ကိုကိုးစားခြင်းနဲ့ဖခင်ရဲ့မျက်မှောက်တော်ထဲမှာနေရာချပြီးအသက်ရှင်လာတဲ့အခါမှာတင့်ရဲ့အတ္တကစီးဆင်းလာတဲ့ကိုးစားစရာအကြောင်းတတ်သိဖြစ်ခြင်းအဖြစ်သူများတွေကဖခင်ရဲ့ကောင်းမြတ်ခြင်းကိုမြင်တွေ့တယ်။တင့်ရဲ့အတ္တကစိတ်လန်းခြင်းအဖြစ်တင့်ရဲ့အနာကိုရောက်လာတဲ့အခါမှာဘာပဲပြောပြောလေနင်းနဲ့ငါစကားပြောရတာစိတ်ချမ်းသာလိုက်တာငါပြဒနာတွေတော့မပြေလည်သွားသေးပါဘူး။ဒါပေမဲ့နင်းနဲ့ငါစကားပြောရတယ်ပြဒနာတွေပြေလည်သွားသလိုပဲခံစားရတယ်။အဲ့လိုမျိုးများကြုံဘူးကြလား။တစ်ခါမှတော့မကြုံဘူးနော်။တင်းအိမ်ကိုလာတဲ့အခါမှာသူများကလေဘာကြောင့်မှမသိဘူးဒီအိမ်ကိုလာရတာ။သိစိတ်ချမ်းသာတာပဲ။ထိုင်နေရင်းနဲ့ကိုညီတက်ချင်းခံစားရတယ်။တကယ်ရှိတယ်နော်အဲ့ဒါ။ဖခင်မျက်မှောက်တော်ရှိတဲ့မိသားစုဖခင်မျက်မှောက်တော်ရှိတဲ့အိမ်ကိုလူတစ်ယောက်ရောက်လာရင်အဲ့ဒီအကိုလူတွေဟာခံစားရတယ်။ဘာကြောင့်မှမသိဘူးဒီအိမ်ရောက်လာရင်ဝမ်းကိုတာနေတာဒီအိမ်ရောက်လာရင်ပျော်နေတာငါအိမ်မှာနေရင်စိတ်ညစ်တယ်လို့နေအိမ်လာရင်ပျော်နေတာရင်တော့တိတ်မတုံနဲ့ပေါ့တော်ကြခဏခဏလာပြီးထမင်းစားမယ်ဆိုရင်အဲ့ဒါကျွန်တော်ခဏခဏကြားဘူးတယ်ဒီအိမ်ရောက်ရင်စိတ်ချမ်းသာတယ်နင်းနဲ့ငါစကားပြောရတာလေတိတ်စိတ်ချမ်းသာတာပဲစိတ်ထဲမှာလုံခြုံခြင်းခံစားရတယ်ငြိမ်သက်ခြင်းခံစားရတယ်တင့်နဲ့သူတစ်ပါးဆက်ဆံတဲ့အခါမှာခရစ်တော်ရဲ့အတ္တဟာအဲ့ဒီလိုစီးဆင်းနေတယ်ဆိုရင်သင်ဟာတရားမဟောရင်တောင်မှသင်ထဲကဖျားကိုလူတွေခံစားနေရပြီဖြစ်တယ်။အဲ့တော့အရွက်လည်းမညိုးဘူးအစင်မြဲအသီးကိုတည်တယ်။ဘာကြောင့်လဲသူဒီရေရှိတော့အဲ့မှာစိုက်တယ်ညနာမှာအမြင့်ဖြားတယ်။ပူတော့ချိန်ရောက်ကြောင်းကိုမသိဘူး။အဲ့ဒီလူရဲ့အနာမှာလာတဲ့အခါမှာတုံလှုပ်ချောက်ချားနေတဲ့သူတွေကညင်သက်ခြင်းဝမ်းနေခြင်းခံစားနေရသူကဝမ်းမြောက်ခြင်းခံစားသွားရကြေကွဲနေတဲ့သူတွေဟာပြန်လည်၍ကုစားခြင်းကိုခံစားရတယ်ကြေမွနေတဲ့သူခြင်းကိုခံစားရတယ်ဘာကြောင့်မှမဟုတ်ဘူးဖခင်ရဲ့အတက်ကသူ့ထဲကနေပြန်ပြီးစီးဆင်းပြီးတော့မှသူ့ထဲကနေဖခင်ရဲ့ကောင်းမြတ်ခြင်းဆိုတဲ့အသီးကတီးနေလို့စာမွတ်နေတဲ့သူမှာစားစရာသူ့စီအဖြစ်ရတယ်ဒီနေ့သင်ဟာလူကိုကိုးစားငါနဲ့အသက်ရှင်နေတော်သူလားဒါမှမဟုတ်ဖះကိုကူစားပြီးတော့မှဖះရဲ့တက်တည်ကူစားခြင်းတက်တည်ထင်ရှားပြီးတော့မှသူတို့ဘာနားစရာသူတို့ဘာစားစရာအရွက်မညှိုးနှက်တဲ့တော့အပင်နဲ့အမြဲတမ်းအသီးကိုတီးတတ်တဲ့အပင်ဖြစ်နေသလားဖះကတော့တင့်ကိုကြည်ပြီးကြွားခြင်းနဲ့အာမင်ဒန်ယေလကိုကြည်ပြီးတော့မှဒန်ယေလစီကိုကောင်းကင်တမန်ရောက်လာတဲ့အခါမှာဒန်ယေလကိုဘယ်လိုပြောလဲဆိုရင်အချင်းဒန်ယေလကတင်သည်အလွန်ချစ်အပ်တော်သူဖြစ်တယ်အတ်ဆိုတဲ့စကားလုံးတစ်လုံးပါတယ်မင်းတိတ်ချစ်စရာကောင်းတာပဲတဲ့ဒီလိုမှတ်တမ်းတင်လိုက်တယ်ဆိုတာတနည်းအားဖြင့်ကြွားတာဖြစ်တယ်ဒန်ယေလကတိတ်ချစ်စရာကောင်းတယ်လို့ကျွန်တော်တို့ကကြွားလိုက်တာကြည်ငါသားဒန်ယေလချစ်စရာတိတ်ကောင်းတယ်ယုံကြည်ခြင်းအဖဆိုတဲ့အာဗြဟံဆိုတာကိုကျွန်တော်တို့မှတ်တမ်းတင်ပြီးပေးလိုက်တယ်ဆိုတာဖခင်ကြွားထားတာဖြစ်တယ်အဲ့တော့သူတို့ကိုကြွားပြီးတော့မှဖခင်ကခြေနဲ့မယ်ထင်လားတင်းတဲ့ကျွန်တော်အားဖြင့်လည်းဖခင်ကြွားခြင်းတယ်အာမင်ကြွားလို့ရပြီလားယောဘကိုကြည့်ပြီးတော့မှဖခင်ကြွားပြလိုက်တယ်ကျဆုံးလင်းဖြောင်းမှတ်တယ်တဲ့။နော်ဖះကြွားရင်တော့နည်းနည်းတော့အနေရှိတယ်နော်တတိခါ။နော်ယောဘကိုဖះကြွားရင်ဘာဖြစ်သွားလဲဆိုတော့သိရမလား။အဲ့ဒါကြောင့်လဲအကြွားခံရအောင်တိတ်မနေတာဖြစ်ကြပါလိမ့်မယ်။ဆိုတော့ဒီနေ့ဖះကမှတ်ချက်ချခြင်းနဲ့ဒါဝိတ်ဖះသခင်ကြီးစိတ်တော်နဲ့တွေ့တော်သူ။အေးဒါဖះသခင်ရဲ့စကားကိုအသက်နဲ့ယဉ်ပြီးတော့မှဝန်ခံခြင်းအဖြစ်ဣသရေလလူမျိုးတွေကိုလွတ်မြောက်စေတော်သူ။မောရှိစိတ်နှလုံးနူးညံ့တော်သူဖခင်ကိုကိုယ်တိုင်ကိုချက်ဖူးမြံတော်ပရောဖက်ဖခင်မှတ်ချက်ချခြင်းနဲ့တင့်ကိုဖခင်မှတ်ချက်ချခြင်းနဲ့အာမင်အဲ့ဒီမှတ်ချက်ကထာဝရသမိုင်းတွင်သွားမယ်မှတ်ချက်ဖြစ်တယ် ဒီနေ့သင်ဟာသာရဘုရားကိုကိုးစားတော်သူမိမိကိုးစားစရာအကြောင်းဖြစ်စေတယ်ဆိုရင်ဘုရားကမတန်တည်လိုက်မယ်ဒီသားသမီးကိုငါကောင်းကြီးပေးရတာတိတ်တန်တဲ့ကောင်းကြီးမင်္ဂလာကိုခံအပ်တော်သူဖြစ်တယ်လို့မတန်တည်ခံရဖို့ဘုရားကိုကိုးစားခြင်းနဲ့အသက်ရှင်ဖို့နောက်ဘက်တော့ပြဝင်ကားပါလေအရောက်ဆိုင်ကိုဘုရားသခင်စကားပြောလဲကောင်းကြီးပေးပါစေ